to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်မတ်လ13ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ1925/32နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိမကြခင်မှာကြေကြေပြန့်ပြန့်ဖြစ်နိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ဇနီးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကြောင့်ဝန်ကြီးချုပ်လည်းတခြားသူတွေနဲ့မတွေ့ဘဲသတင်းနှစ်ပတ်တိကျခွဲနေနေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညာအတွက်သောရရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းလွှာတွေကတော့ကမ္ဘာကပ်ရောဂါဖြစ်နေတတ်မှတ်လိုက်ပြီးဖြစ်တဲ့ COVID-19 ရောဂါရင်ဆိုင်လုံးဆောင်နေချိန်မှာပဲကုန်ပစ္စည်းတွေဈေးကစားတာနဲ့မမှန်သတင်းဖြန့်တာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကဒီကနေ့သတိပေးလိုက်ပါတယ်
။ဈေးကစားတဲ့အကျိုးများစားတဲ့လုပ်ငန်းရှင်တွေရောင်းချတဲ့လူတွေကိုလည်းကျွန်တော်တို့အခုခေတ်ကတည်းကသတိပေးပါတယ်။ကျွန်တော်တို့ကြီးကြီးကျယ်ကျယ်အရေးယူမှာဖြစ်ပါတယ်။
တမရယုံပြောခွင့်ရပြောခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ဒီလိုမျိုးကိုဗစ်ကြောင့်မြန်မာနိုင်ငံအတွင်းကအထည်ချုပ်ဆက်ရုံတချို့ပိတ်သိမ်းတာတွေလုံသားလျှော့ချတာတွေကြောင့်အထည်ချုပ်လုံသား8000ကျော်လောက်အလုပ်လက်မဲ့ဖြစ်ကုန်ပါပြီ။နောက်ပြီးတော့ကိုဗစ်ကူးစက်ခံရမှာဆိုရင်လို့ဗုဒ္ဓဘာသာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအားလုံးကိုပြန်ခေါ်တော့မယ်အကြောင်းနဲ့အတူရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကစစ်ရေးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍအတုဒဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိမကြခင်ကြေကြေပြန့်ပြန့်စစ်ဆေးနိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။စစ်ဆေးနိုင်ဖို့အတားဆီးဖြစ်နေတဲ့ကြိုးနေတွေအလုံးကိုရှင်းလင်းထားပြီလို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါပေမဲ့ဘလောက်အတိုင်းတာနဲ့ဘလို့စစ်ဆေးနိုင်မှာလဲဆိုတဲ့အသေးစိတ်ကိုတော့သူကရှင်းပြမထားပါဘူး။ Virus ပိုးစစ်ဆေးမှုစနစ်ကိုရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလေ့လာသုံးသပ်ထားပြီးမှဘာမှထိထိရောက်ရောက်မလုပ်ဘူးလို့သမ္မတဆိုပါတယ်။အရင်သမ္မတဟောင်း Barack Obama လုပ်ခဲ့တဲ့အပြောင်းလဲတွေကြောင့်ခက်ခဲနေတာလို့လည်းအပြစ်တင်ပါတယ်။ American မှာ Coronavirus ပိုးကူးစက်မှုရှိမရှိစစ်ဆေးနိုင်ရေးအပါအဝင်ထောင်စုအစိုးရရဲ့တုံ့ပြန်မှုဘိုင်းနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာသမ္မတကအခုလိုပြောကြတာပါကိုရိုနာဗိုင်းရပ်စ်ပိုးတုံ့ပြန်ရေးဥပဒေကြမ်းကိုတော့လွတ်တော်မှာအတည်ပြုနိုင်မှုအတွက်လွတ်တော်အမတ်တွေဆွေးနွေးနေကြပါတယ်ဥပဒေကြမ်းတွေကဘယ်အချက်တွေကိုသဘောတူထားပြီလဲဆိုတာကိုဒီကနေ့တောက်ချနေ့မှာကြေညာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်ချီပလိုစီကပြောကြားထားပါတယ်လွတ်တော်အစားအဦးတွေကိုအများပြည်သူဝင်ခွင့်ကိုတော့ဧပြီလအထိပိတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာစုစုပေါင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူလောလောဆယ် 1,900 ကျော်ရှိပြီးတော့သေဆုံးသူ40ရှိနေပါတယ်။နယူးယောက်မြို့မှာဂျာတာရင်းနေ့အထိပိုးကူးစက်နေသူ65ယောက်ရှိတယ်လို့မြို့တော်ဝန်ဘီပလာစီယိုကပြောပါတယ်။ပိုးကူးစက်မှုကိုတားဆီးနိုင်ဖို့နယူးယောက်မြို့မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့လူစုလူဝေးလှုပ်တာတွေကိုတားမြစ်ထားပါတယ်။ဒါကြောင့်နယူးယောက်မြို့ကနာမည်ကျော် Broadway ပြဿနာရုံတွေကိုလည်းယာယီပိတ်ထားပါတယ်။ Maryland နဲ့ Ohio ပြည်နယ်တွေမှာတော့စာတင်ကျောင်းအားလုံးကိုပိတ်လိုက်ပါတယ်။ကမ္ဘာတဝိုင်းဧည့်သည်အများဆုံးလာကြတဲ့နေရာတစ်ခုဖြစ်တဲ့ California ပြည်နယ်က Disneyland ကစားကွင်းကြီးကိုလည်းမတ်လတလလုံးပိတ်ထားမယ်လို့ကြေညာပါတယ်။ကမ္ဘာတဝိုင်းနိုင်ငံပေါင်း130ကျော်မှ Coronavirus ပိုးကူးစက်နေသူ33,000ကျော်ရှိနေပါတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူဒီကနေ့10ယောက်ပဲရှိတယ်လို့ကြေညာပါတယ်ရှင်
။အီရန်နိုင်ငံမှာအမေရိကန်နဲ့ပူးပေါင်းတပ်ဖွဲ့တွေခြေစိုက်တဲ့စစ်ကမ်းတစ်ခုတိုက်ခိုက်ခံရပြီး24ကြာမှာပဲအီရန်ပံပိုးနေတဲ့လက်နက်ကိုင်အဖွဲ့ရဲ့လက်နက်တိုက်ကိုအမေရိကန်ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။ဘက်ဒက်မြို့မြောက်ပိုင်းကကန်တာဂျီစစ်တမ်းအပေါ်ဗုဒ္ဓနေကရော့ကတ်ဒုံးနေတဲ့တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့ဗြိတိန်တပ်ဖွဲ့ဝင်1ယောက်တိစုံးခဲ့ပြီး14ယောက်ထိကိုက်တရခဲ့တာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ဂျာတော်ရီနေညာပိုင်းကနေဒီနေ့တောက်ကြနေအစောပိုင်းရောက်တဲ့အထိကာတာရီဟက်ဇ်ဘိုလာအဖွဲ့လက်နက်တူလောင်ထားတဲ့နေရာ၅ခုကိုပြစ်မှတ်ထားပြီးတော့အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ ခမ်တာဂျီ6ကန်းကိုတိုက်ခိုက်ရမှာ၃တဲ့ခတ်ဂျူရှာရော့ကတ်ဒုံးကြီးမျိုးတွေကိုတူလောင်ထားတဲ့နေရာတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပန်နဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်အမေရိကန်6ကန်းတွေကိုတိုက်ခိုက်အမေရိကန်စစ်သည်တွေတိစုံနိုင်ရသေးခဲ့တဲ့လောက်ရမျိုးလို့ရင် ဒီတိုင်းကြည့်နေမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။အမေရိကန်တို့တိုက်ခိုက်နေခဲ့တဲ့ပြစ်မှတ်နေရာတချို့ကို Qatari Hezbollah လက်နက်ကိုင်အဖွဲ့ကလက်နက်သုံးလောင်းယုံမကဌာနချုပ်တွေဖြစ်လဲအသုံးပြုနေတယ်လို့ Iraq စစ်တပ်ကပြောပါတယ်။အခြေအနေမရှိတဲ့ဆွဆွဲမှုတွေအနေနဲ့များတဲ့လုပ်ရတင်လုပ်နေမဲ့အစားသမ္မတ Trump အနေနဲ့ဒေသတွေမှာ American တပ်တွေရှိနေတာနဲ့ဒီတပ်တွေရဲ့အပြုမှုတွေကိုလည်းပြန်လည်သုံးသပ်ပြန်လဲဆိုပြီးတော့ Iran နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Abbas Mousavi ကကြေညာချက်ထုတ်ပြန်ပြီးတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာ။
အမေရိကန်အနေနဲ့တာလီဘန်အဖွဲ့နဲ့ရရှိထားတဲ့သဘောတူညီချက်ကိုဆွန့်လွတ်ဖို့အသင့်မဖြစ်သေးပေမဲ့ဒီသဘောတူညီမှုဆက်လက်တည်မြဲနိုင်ရေးအတွက်တိတ်တော့အကောင်းမမြင်ဘူးလို့အာဖဂန်နစ္စတန်ကအမေရိကန်တပ်များဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ရယူထားတဲ့သဘောတူညီချက်တွေကတချို့တစ်ဝက်ကိုပဲတာလီဘန်တွေဘက်ကလိုက်နာတယ်လို့ဗိုလ်ချုပ်ကြီးကဲနက်စ်မက်ဂန်ဒီကလွှတ်တော်အမတ်တွေကိုပြောကြားခဲ့တာပါ။
Attacks continue at an unacceptably high rate across the country. Those attacks, although at a high rate, are not delivered in the city.
Afghanistan နိုင်ငံတော်မှာတိုက်ခိုက်မှုနှုန်းကလက်မခံနိုင်လောက်အောင်မြင့်တက်နေပါတယ်။ပုံများလာနေတဲ့တိုက်ခိုက်မှုတွေကပူးပေါင်းတပ်ဖွဲ့တွေရှိတဲ့နေရာတွေ၊မြို့လယ်နေရာတွေမဟုတ်ပေမဲ့ Afghan တပ်ဖွဲ့ဝင်တွေရဲ့ကင်းစခန်းတွေ၊စစ်စခန်းတွေအပေါ်တိုက်ခိုက်နေတာဖြစ်တယ်လို့အရှေ့လေပိုင်းဆိုင်ရာ American တပ်များရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး Kenneth McKenzie ကပြောကြားခဲ့တာပါ။တာလီဘန်တို့ဘက်ကအခုလိုတိုက်ခိုက်မှုတွေတိုးမြင့်လုပ်နေတာဟာငြင်းချမ်းရေးရကျင်ပါတယ်လို့ပြောနေတာနဲ့ဆန့်ကျင်နေတယ်လို့လည်းသူကပြောပါတယ်။ဆက်ရှိနှစ်ကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက် February လတုန်းကအမေရိကန်နဲ့တာလီဘန်အဖွဲ့ကြားလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဆိုရင်တော့14လအတွင်းမှာအမေရိကန်နဲ့နိုင်ငံတကာပူးပေါင်းတပ်တွေအားလုံးအာဖဂန်နစ္စတန်နိုင်ငံထဲကနေရုတ်သိမ်းရမှာဖြစ်ပါတယ်။သဘောတူညီချက်အတိုင်းလက်မှတ်ထိုးပြီးတော့135ရက်အတွင်းအမေရိကန်တပ်ဖွဲ့ဝင် 13,000 ကနေ 6,600 အထိရှော့ချဖို့အတွက်ပထမအထုပ်အမေရိကန်တပ်ဖွဲ့ဝင်တွေအခုသတင်းပတ်မှစတင်ထွက်ခွာမယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောကြားထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တောက်ချာတိမြပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအတွက်မြန်မာနိုင်ငံမှာအမျိုးသားအဆင့်ဗဟိုကော်မတီဖွဲ့စည်းလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ဒီဗဟိုကော်မတီမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီး၊ကျန်းမာရေးနဲ့အာကစားပြည်ထောင်စုဝန်ကြီးတို့ကအတွင်းရေးမှုတွေအဖြစ်ပါဝင်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနအမြင့်နဲ့အတွင်းဝင်နဲ့ပြည်ထောင်စုအစိုးရရုံးအမြင့်နဲ့အတွင်းဝင်တို့ကလည်းတွဲဖက်အတွင်းရေးမှုတွေအဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ်။COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီမှဖြည်းရဲရေးကာကွယ်ရေးဟိုတယ်ခရီးပို့ဆောင်ဆက်သွယ်ရေးစတဲ့မြန်မာနိုင်ငံမှာရှိတဲ့ဝင်ကြီးဌာနအားလုံးနီးပါးရဲ့ဝင်ကြီးတွေကလည်းအဖွဲ့ဝင်တွေအဖြစ်ပါဝင်ကြပါတယ်။ COVID-19 အဆုတ်ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအရေးပေါ်အစည်းအဝေးကိုမနေ့တုန်းကကျင်းပခဲ့ပြီးတဲ့နောက်အမျိုးသားအဆင့်ဗဟိုကော်မတီကိုဒီကနေ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ COVID-19 ရောဂါဟာလူစုလူဝေးများတဲ့နေရာတွေမှာကူးစက်မှုမြန်ဆန်နိုင်တာကြောင့်တကြံမန်းတပ်တွေနဲ့ရေကစားတာအပါအဝင်လူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလန်းသဘင်တွေကိုဒီကနေ့မတ်လ23ရက်နေ့ကစပြီးတော့ဧပြီလ30ရက်နေ့အထိကျင်းပခွင့်မပြုရပ်ဆိုင်းထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးကအမိန့်ထုတ်ပြန်ပါတယ်။မတ်လ12ရက်ကြာသပတေးနေ့ည10နာရီအချိန်အထိမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားသူမရှိသေးဘူးဆိုတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရောဂါနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့သတင်းမှားတွေကောလာဟလတွေကိုမယုံကြဘူးနဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတဲ့သတိပေးနှိုးဆော်ချက်တွေအတိုင်းတိတိကျကျလိုက်နာဆောင်ရွက်ကြဖို့အတွက်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်
။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတာကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်ဝန်ကြီးချုပ် Trudeau ဟာဘယ်သူနဲ့မှမတွေ့ဘဲနှစ်ပတ်ကြာသူ့ဘာသာသူတည်တံ့ခွဲနေတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ Sophie Gregory Trudeau ကတော့နေကောင်းတယ်လို့ကနေဒါဝန်ကြီးချုပ်ရုံးရဲ့ကြာသပတေးနေ့မှာပြောပါတယ်။ဒါပြင်ဝန်ကြီးချုပ် Trudeau ဟာလည်းကျန်းကျန်းမာရှိနေပြီးတော့ coronavirus နဲ့သက်ဆိုင်တဲ့ဘာရောဂါလက္ခဏာမှမပြကြောင်းဒါပေမဲ့လည်းဆရာဝန်တွေရဲ့အကြံပေးချက်အရဝန်ကြီးချုပ်ဟာ14ရက်ကြာဘယ်သူနဲ့မှမတွေ့ဘဲတယောက်တည်းတည်သက်ခွင့်နေတော့မှဖြစ်တယ်ဆိုပြီးတော့ဝန်ကြီးချုပ်ရဲ့ကြေညာချက်မှာပြောထားပါတယ်ကမ္ဘာတော်မှာ coronavirus ကူးစက်ခံရသူအရေးအတွက်တိုးလာပေမဲ့လည်း virus ကူးစက်ခံရသူတွေကအတော်များများဟာပြန်ပြီးတော့နေကောင်းလာနေတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတော့ကြေညာထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်မကူးစက်မှုရဲ့ကရက်တံခံနေရတဲ့ဒီဥရောပအစုရှယ်ဈေးကွက်တွေမှာဒီကနေ့ဈေးတွေတက်နေပြီပဲအရင်ရက်တွေကတချိန်တိုးကျထားတဲ့ဈေးတွေကိုတော့ပြန်မကမိသေးပါဘူးမကြမီလုံးကဖွင့်တဲ့ဒီနယူးယောက်မြို့ Wall Street ဈေးကွက်မှာတော့ဈေးတွေ300ခိုင်နှုန်းထက်မနည်းတက်နေပါတယ်လန်ဒန်ဂျာမနီဖရန့်ဖတ်ပြင်သစ်ပါရီနဲ့ အီတလီမီလန်နိုကဒီအစုရှယ်ဈေးကွက်တွေမှာလည်းအနည်းဆုံး300ခန့်နှုန်းဈေးတွေတက်ပါတယ်အမေရိကန်ဗဟိုဘဏ်နဲ့ဂျပန်ဗဟိုဘဏ်တို့ကဘန်ဒါရေးကြားကံမှုတွေလုပ်နေတာနဲ့အတူအခုလိုဈေးတွေပြန်တက်နေတာပါဈေးပိတ်သွားပြီဖြစ်တဲ့အာရှဈေးကွက်တွေကတော့ဈေးအကျတွေနဲ့ပိတ်သွားခဲ့တာပါအမေရိကန်ဝေါ်စထရီးတ်ဈေးကွက်မှာတနေ့တည်းဒေါင်းဂျုန်းစ်အညွန့်ကိန်းဈေးတွေ28ရာခိုင်နှုန်းကျော်ကျဆင်းခဲ့လို့ Black Monday လို့တင်စားပြောနေတဲ့1968ခုနှစ်ထဲကဆိုရင်ကြာသပတေးနေ့တုန်းကအစုရှယ်ဈေးတွေဟာ10ရာခိုင်နှုန်းအထိဈေးကျပြီးတော့အနှိမ်ဆုံးဈေးကိုရောက်ခဲ့တာကြောင့်ဒီကနေ့အာရှဈေးကွက်တွေမှာထိတ်လန့်ပြီးတော့အစုရှယ်တွေကိုထုတ်ရောင်းကြတာဖြစ်ပါတယ်။ဂျပန်မှာဆိုရင်နီကေးအညွန့်ကိန်းဈေးဟာတစ်ချိန်မှာ10ရာခိုင်နှုန်းကျော်အထိကျခဲ့လို့အယောင်းဝယ်တွေခေတ္တရပ်ခဲ့ရပါတယ်။
ကမ္ဘာပေါ်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်နိုင်ငံတကာကအားကစားပြိုင်ပွဲတွေကိုခရရက်ခိုက်မှုတွေရှိလာနေပြီးတော့အင်္ဂလန်ပရီးမီးယားလိဂ်နဲ့ဥရောပချန်ပီယံစ်လိဂ်အပါအဝင်ပြိုင်ပွဲတွေတော်များများလည်းရပ်ဆိုင်းတာတွေဖြစ်တာတွေရှိလာနေပါတယ်။အင်္ဂလန်ပရီးမီးယားလိဂ်မှာတော့အာဆနယ်နီးပါးမိုက်ကယ်အတက်တာနဲ့ချဲလ်ဆီကစားသမားဟတ်ဆန်အိုဒွိုက်တို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပြီးတဲ့နောက်မှာအရေးပေါ်စီဝတ်ရက်ကိုဒီနေ့ကျင်းပခဲ့ပြီးတော့ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုလာမယ့်ဧပြီလ4ရက်နေ့ထိရွှေ့ဆိုင်းလိုက်တယ်လို့ပရီးမီးယားလိဂ်ကသူတို့ရဲ့အင်တာနက်စာမျက်နှာကနေကြေညာလိုက်ပါတယ်။စက်တဲမှာပဲအမင်းဖော်လို့တဲ့ဒီလက်စတာကစားသမား3ဦးမှာလည်းCOVID-19 ယောဂါလက္ခဏာတွေ့လာနေရတဲ့ကြောင့်သူတို့ဘာသာသူတို့တီးတန့်ခွဲနေနေရဆိုပြီးတော့ Leicester နီးပြ Brandon Rodgers ကပြောပါတယ်။လာမယ့်တရင်မမှာကစားဖို့ရှိတဲ့ Manchester City နဲ့ Real Madrid ပွဲပါဝင်ဒုတိယဥရောပ Champions League ဒုတိယဆင့်ရှုံးထွက်ပွဲတွေနဲ့ Europa League ပွဲစဉ်တွေကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့လည်း Europe ဥရောပဘောလုံးဖွဲ့ချုပ် UEFA ကဒီကနေ့မှာပဲကြေညာလိုက်ပါတယ်ခင်ဗျာ
။တောက်ကြံများအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတောက်ကြံများရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကိုရိုနာဗိုင်းရပ်စ်အရေးရင်ဆိုင်လှုပ်ဆောင်နေချိန်မှာကုန်ပစ္စည်းတွေကိုဈေးကစားတာနဲ့မမှန်သတင်းဖြန့်တာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့စနစ်တကျစီမံဆောင်ရွက်နေတဲ့အတွက်လူမှုအနေနဲ့အစိုးရမလွန်ဖို့ကိုလည်းပန်ကြားပါတယ်။ COVID-19 ရောဂါနဲ့ပတ်သက်လို့အစိုးရဘက်ကအာမခံချက်ပြောဆိုချက်တွေလှုံ့ဆော်ထားတာရဲ့အကြောင်း VOA သတင်းတော့မတ်မီခစူးစီးတင်ပြထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုမရှိအောင်အစိုးရအနေနဲ့ကာကွယ်ထိန်းချုပ်နေသလိုတခြားဆိုးကျိုးတွေမရှိဖို့ပါကြိုတင်ပြင်ဆင်နေရမို့ပြည်သူတွေအနေနဲ့အစိုးရိမ်မလွန်ကြဖို့နဲ့တတိနဲ့ရှင်နေထိုင်ဖို့သမရယုံပြောခွင့်ရဦးစောထေကတိုက်တွန်းပြောဆိုသွားသလိုလိုအပ်တဲ့ကုန်ပစ္စည်းတွေကိုဈေးကစားသူတွေနဲ့မှန်မှန်သတင်းဖြန့်သူတွေကိုလည်းပြင်းပြင်းထန်ထန်အေးယူမယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးစောထေကတတိပေးပြောဆိုသွားခဲ့ပါတယ
်။ဈေးကစားတဲ့အကျိုးမြတ်စားတဲ့လုပ်ငန်းရှင်တွေဆောင်ချတဲ့လူတွေကိုလည်းကျွန်တော်တို့အခုခရီးကတည်းကသတိပေးပါတယ်ကျွန်တော်တို့ထိထိရောက်ရောက်ရေးယူမှာဖြစ်ပါတယ်နောက်ချက်ကတော့သတင်းမားတွေပေါ့နော်အခု Facebook မှာ Social Media မှာမဟုတ်မမှန်သတင်းတွေဟိုဖြန့်ဖြူးနေတဲ့လူတွေပေါ့နော်ပြည်သူလူထုကြားမှာထိတ်တလန့်ဖြစ်အောင်လုပ်နေတဲ့လူတွေကျွန်တော်တို့သိရရင်ဖော်ထုတ်လို့ရရင်ဥပဒေနဲ့ညီကျွန်တော်တို့ပြင်းပြင်းထန်ထန်ရေးယူပါမှာဖြစ်ကြောင်းသတိပေးပြောကြားလိုပါတယ်ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့တချို့ website တွေသတင်းမားwebsite တွေရှိပါတယ်အဲ website တွေကနေမှ social media မှာ link လုပ်ပြီးတော့တင်တဲ့ဟာတွေရှိတယ်ဒီဟာတွေလည်းကျွန်တော်တို့စဉ်းစားရတဲ့ကွာပို့ဆက်ဝန်ကြီးဌာနကနေပြီးတော့တာဝန်ယူပြီးတော့ပိတ်သိမ်းဖို့ကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ် service provider တွေပေါ့နော်ပို့ဆက်ဝန်ကြီးဌာနကနေပြီးသက်ဆိုင်ရာ internet telephone ပေါ့နော် telecom ဒီ service provider တွေကိုညွှန်ကြားချက်ထုတ်ပြီးတော့ကျွန်တော်တို့ဒီဟာတွေကိုပိတ်သိမ်းမှာဖြစ်ပါတယ်
ကုန်စည်နှုန်းကြီးမြင့်တာတွေမရှိအောင်စားနေရိတ်ခါပြက်လက်မှုမရှိအောင်အစိုးရအနေနဲ့စီမံချက်ချစီစဉ်ဆောင်ရွက်နေတယ်လို့လည်းဦးစောထေကပြောပါတယ်
။နောက်နိုင်ငံတော်ပိုင်းအနေနဲ့အရန်ဆန်ပေါ့အရန်ဆန်နေနဲ့လည်းကျွန်တော်တို့ကြိတ်ခွဲနေတာတွေဝယ်စုတောင်းထားပြီးတန်ချိန်တပေါင်းခွဲလောလောဆယ်ရှိပါတယ်။ပြီးတော့နိုင်ငံတော်ပိုင်းမှာရှိတဲ့အရန်ဆန်ရဲ့လုပ်ငန်းရှင်တွေလက်ထက်မှာရှိတဲ့ဆန်ပေါ့နော်သူတို့စီမှာရှိတဲ့ဆန်အဲ့ဒီပမာဏအနေနဲ့ကျွန်တော်တို့နိုင်ငံလုံးရဲ့စားသုံးမှုကိုတွက်ချက်ပြီးလိုအပ်တဲ့အစီအမံတွေကျွန်တော်တို့ဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်။လိုအပ်တဲ့အစီအမံဆိုတာကတော့ဒီကြားကာလမှာဒီ COVID-19 ကဘယ်လောက်ထိကြောင်းမှမသိတဲ့အတွက်ရေရှည်အတွက်ကျွန်တော်တို့တွက်မှာတွက်ပါမယ်။တွက်ပြီးရင်လိုရရင်လိုအပ်တယ်လို့ပေါ့နော်။ဆန်တစ်ပါး export လုပ်တာတွေလည်းကျွန်တော်ကတ်တတ်တင်ကတ်တတ်မှာဖြစ်ပါတယ်။ဒီတွင်းမှာလုံလောက်ရှိတဲ့အပြင်ကျွန်တော်ပို့ဆန်တယ
်။လက်တလုံးမှာတော့မြန်မာနိုင်ငံမှာဒီယောဂါပိုးကူးစက်ထားတယ်လို့စံသက်အတည်ပြုထားတဲ့လူနာတယောက်မှမရှိသေးပါဘူး။virus နဲ့ပတ်သက်တဲ့အခြေအနေအရရက်ကိုအစိုးရဘက်ကတည်င်းအတိအကျထုတ်ပြန်နေသလိုထိန်ချန်ဖုံးကွယ်ထားတာမရှိဘူးလို့လည်းဥစောထေကအခိုင်အမာပြောဆိုလိုက်ပါတယ
်။နော်အစိုးရအနေနဲ့ဖုံးထားတာမရှိဘူးဖုံးစရာလည်းအကြောင်းမရှိဘူး။ဒီလိုကိစ္စမျိုးကဖုံးလို့ရတဲ့ကိစ္စလည်းမဟုတ်ဘူး။ဒုတိယအချက်အနေနဲ့ဒီနေ့ခေတ်လို social media တွေပေါ့နော် အရန်ဟိုမြန်ဆန်နေတဲ့သတင်းချက်လက်ခက်မှာတော့ဘလို့မှဖုံးလို့မရဘူးကျွန်တော်တို့တကယ်မရှိဘူးအခုချိန်ထိပေါ့နော်အခုချိန်ထိမြန်မာနိုင်ငံမှာကူးစက်သူတယောက်မှမရှိဘူး
COVID-19 ကြောင့်ဖြစ်တဲ့အဆုတ်ရောင်ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအရေးပေါ်အစည်းအဝေးတစ်ရက်ကိုပြီးခဲ့တဲ့ကြာတာရင်းကနေပြည်တော်မှာဒေါက်တာဆန်းစုကြည်ကိုရိုင်ဦးစီးကျင်းပခဲ့ပြီးတဲ့နောက်တနေ့မှာပဲအစိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပြီးဂရုကိုအာမခံပြောဆိုတာသမရယုံကချိန်ညာချက်ထုတ်ပြန်လာတွေကိုဇက်တိုက်ဆိုသလိုလှုပ်လာခဲ့တာပါဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးပြည်အောင်စုဝန်ကြီးအများပြပါဝင်တဲ့COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီဖွဲ့စည်းတာလူစုလူဝေးအခမ်းအနားတွေတကြံပွဲအတွက်မန္တလေးဆောက်ကျင်းပတာတွေအပါအဝင်ပွဲလန်းသဘင်တွေမလုပ်ဖို့ပန်ကြားတာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးပြည်ထောင်စုဝန်ကြီးဆောင်တဲ့စီးပွားရေးတက်ရောက်မှုတွေအပေါ်ကုစားရေးလုပ်ငန်းကော်မတီတွေဖွဲ့စည်းတာတွေပါဝင်ပါရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီ COVID-19 ရောဂါကူးစက်မှုတွေကြောင့်မို့လို့ခရက်အနေနဲ့ဒီဆက်ယုံနေပိတ်ပြီးအလုပ်သမားတွေထိခိုက်ရတဲ့အခြေအနေကိုတစ်ဆက်တည်းတင်ပြပေးချင်ပါတယ်မြန်မာနိုင်ငံတွင်းကအထည်ဆက်ယုံနေထဲမှာတော့ပိတ်သိမ်းတာတွေလှုပ်သားလျှော့ချတာတွေကြောင့်အထည်ချုပ်လှုပ်သား8000ကျော်လောက်အလုပ်လက်မဲ့ဖြစ်သွားပါတယ်နောက်ထပ်ပိတ်သိမ်းမဲ့ဆက်ယုံနေကလည်းရှိနေတာကြောင့်အလုပ်သမားတွေအနေနဲ့ဥပဒေအတိုင်းအကျိုးခံစား권ရဖို့ညှိနှိုင်းနေတယ်လို့အလုပ်သမားရေးရာပြည်ထောင်စုဝန်ကြီးကပြောပါတယ်ဒီကိုရိုနာဗိုင်းရပ်စ်ရဲ့တပ်ရက်မှုကြောင့်အခုလိုမျိုးဖြစ်လာတဲ့အခြေအနေတွေကိုတော့ VOA သတင်းတော့ကိုဇော်ထက်အစူးစီးတင်ပြထားပါတယ်
ကိုရိုနာဗိုင်းရပ်စ် COVID-19 တကမ္ဘာလုံးမှာကူးစက်ပြန့်နှံ့နေရတဲ့အမျှတရုတ်ကုန်ကျန်းနဲ့လဲပတ်နေရဲ့ပြည်တွင်းအထည်ချုပ်လုပ်ငန်းတွေအတွက်ကုန်ကျန်းခက်ခဲလာပြီးတချို့စိတ်ယုံတွေကတော့ပိတ်သိမ်းသွားပါတယ်။ထပ်ပြီးပိတ်သိမ်းတာတွေရှိနေတဲ့အတွက်အလုပ်သမားတွေညံ့မှုမရှိအောင်နီးလန်းရှာနေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကနေပြည်တော်မှာမတ်လ13ရက်တောက်ကြနေ့ကပြောသွားပါတယ်
။ဟိုပိတ်ဖို့စီစဉ်နေဆိုတဲ့စိတ်ယုံ20လောက်ရှိတယ်လို့ ongoing process ပေါ့ရှိတည်ပါတယ်အဲ့ဒါကိုလည်းပဲလူထုံးလုံးညီဆက်ပြီးတော့မှဘယ်ဘာကြောင့်ပြိတ္တာလဲဘယ်ချိန်မှာပြိတ္တာလဲနောက်တော့မှဥပဒေနဲ့ညီအကျိုးခံစားဝင်နေလို့တော်ရည်အတွက်ဘယ်လိုလုပ်မလဲဆိုတာကိုသက်ဆိုင်ရာဌာနကတာဝန်ရှိတဲ့လူတွေညှိနှိုင်းနေမှာဒါကိုလည်းပဲထုတ်ပြန်သွားမှာဖြစ်ပါတယ
် COVID-19 ရဲ့တက်ရောက်မှုကြောင့်ကုန်ပစ္စည်းအမှားမလာတော့တာကုန်ကျန်းပြက်လက်တာလုပ်ငန်းလည်ပတ်နေရဲ့မြေကိုဆက်ပြီးမငှားတော့တာစသဖြင့်အခြေအနေမျိုးမျိုးရှိနေတာပါရန်ကုန်နဲ့ပဲခူးနှစ်ခုပေါင်းမှာယာယီပိတ်သိမ်းလိုက်တဲ့စက်ရုံက6ရုံအပြီးပိတ်သိမ်းလိုက်တဲ့စက်ရုံက9ရုံလုံသားအင်အားလျှော့လိုက်တဲ့စက်ရုံက3ရုံရှိပြီးလုံသား8000ကျော်လောက်အလုဆုံးရှုံးခဲ့ကြောင်းမြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားသမဂ္ဂများအဖွဲ့ချုပ်အထွေထွေအတွင်းရမှုဦးတပ်နှင်းအောင်က VOA ကိုပြောပါတယ်အလုရှင်အလုသမားပြဿနာကိုကုန်ကျန်းပြတ်လက်တဲ့ဆိုရဲ့အကြောင်းရှာပြီးပိတ်တယ်ဆိုရင်အစိုးရအနေနဲ့စနစ်တကျစီစဉ်သင့်ကြောင်းဒါတွေကိုလည်းမကြခင်လုပ်ဖို့ရှိရဲ့အလုရှင်အလုသမားအစိုးရသုံးပွင့်ဆိုင်အစည်းအဝေးမှာစဉ်းစားသင့်ကြောင်းသူကပြောပါတယ်ဒီက
ကျွန်တော်တို့ကဒီသုံးပွင့်ဆိုင်မှာပေါ့နော်အဲဒီဆက်ရည်တွေပိတ်ကြတာစနစ်တကျပိတ်ဖို့လို့ပေါ့နော်နောက်တစ်ခုကကြတော့ဒီအလုရှင်တွေရဲ့အဖက်ကျဲနေတာပေါ့နော်ဒီအလုသမားတွေနဲ့ဒီဆန္ဒပြတဲ့မှောက်တာတွေဒီချိန်မှာမလုပ်ဖို့လို့ပါလို့တော့ကျွန်တော်ကပြောသွားလို့ရှိတယ်
စမှုဆောင်လုပ်သားတွေဟာအ ਨੇ ဆုံးလောက်ခလာစာတုံ့ပြန်တတ်မှတ်ပေးဖို့အစိုးရအလို့ရှင်နဲ့ညှိနှိုင်းတာတွေလုပ်နေချိန်မှာပဲအခုလိုအခြေအနေတွေကြောင့်ပိုပြီးခက်ခဲလာပါတယ်။ဒီရပိုင်းအတွင်းပိတ်သိမ်းသွားတဲ့စေယုံတွေကအလို့သမားတွေဟာတခြားအလို့တွေကိုပြောင်းရွှေ့နိုင်ဖို့ကြိုးစားနေကြပေမဲ့အလို့လက်မဲ့ဖြစ်သွားသူတွေအားလုံးအလို့ပြန်ရမယ်အလားလာကတော့မရေရာလှပါဘူး။
ဒါကတော့ကိုရိုနာဗိုင်းရပ်စ်ရဲ့တက်ရောက်မှုကြောင့်အခုလိုမျိုးဒီမြန်မာအလုပ်သမားတွေထိခိုက်နေရတဲ့အခြေအနေကိုဇော်ထက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲဒီ COVID-19 ရောဂါကူးစက်ခံရမှာကိုဆိုရလို့ဗုဒ္ဓဘာသာမှာရောက်နေကြတဲ့ဖျားဘူးမြန်မာတွေကိုပြန်ပြီးတော့ခေါ်ဖို့စီစဉ်နေတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။ဗုဒ္ဓဘာသာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအားလုံးပြန်ခေါ်มาဖြစ်တယ်လို့ဗုဒ္ဓဘာသာဖျားဖူးကော်မတီဥက္ကဋ္ဌဥမောင်မြင့်က VOA ကိုပြောပါရယ်ကမ္ဘာနိုင်ငံအသီးသီးကဗုဒ္ဓဘာသာဖျားဖူးခီးသွားတွေကိုမတ်လ23ရက်နေ့ကနေဧပြီလ15ရက်နေ့အထိပိတ်ပင်လိုက်တဲ့အကြောင်းအိန္ဒိယအစိုးရကနေကြေညာလိုက်ပြီးတဲ့နောက်မှာအခုလိုပြန်ခေါ်ဖို့စီစဉ်ထားတာဖြစ်ပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မအိမ်တန်နာထွန်းကသတင်းပေးပို့ထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အတွက်ကမ္ဘာနိုင်ငံအသီးသီးရခရီးသွားတွေကိုမတ်လ23ရက်နေ့ကနေဧပြီ15ရက်နေ့အထိအိန္ဒိယကနိုင်ငံတွင်းဝင်ရောက်ခွင့်ကိုပိတ်ပင်ထားတာကြောင့်မြန်မာနိုင်ငံကနေဗုဒ္ဓဂါယာကိုဖျားဖူးရောက်နေကြတဲ့မြန်မာတွေကိုပြန်ခေါ်နိုင်ဖို့အိန္ဒိယတန်ယုံနဲ့ဆွေးနွေးပြီးလှုပ်ဆောင်နေပြီဖြစ်တယ်လို့ဗုဒ္ဓဂါယာဖျားဖူးလုပ်ငန်းကော်မတီဥက္ကဋ္ဌဦးမောင်မြင့်ကပြောပါတယ
်သူတို့နိုင်ငံတွေအသီးသီးတွေနဲ့အားလုံး22ရက်နေ့နောက်ဆုံးထားပြီးအပြည့်ပြန်ခေါ်တော့မယ်အားလုံးစိတ်ဖြစ်ပါတယ်panic ဖြစ်ကြပါနဲ့ဟိုဗမာပြည်မှာ panic အများကြီးဖြစ်နေကြတယ်အဲ့တော့ဒါကိုကျွန်တော်ထည့်ပြောချင်ပါတယ
်ဗုဒ္ဓဂါယာကို ရန်ပြည်မြန်မာနိုင်ငံသားအရေးအတွက်2500ကျော်ရှိပြီးကုမ္ပဏီတွေရဲ့အစီအစဉ်သွားကြတာဖြစ်တဲ့အတွက်သက်ဆိုင်ရာကုမ္ပဏီတွေကအထုတ်လိုက်ပြန်ခေါ်ဖို့စီစဉ်နေတာပါ။ဒါကြောင့်မြန်မာနိုင်ငံမှာကြန့်ရှိနေခဲ့ကြတဲ့မိသားစုဝင်တွေအနေနဲ့လည်းအရန်စိတ်မပူချဖို့ဦးမောင်မြင့်ကပြောပါရတယ်။ဖျားဖို့ခရီးသွားတွေကိုပြန်ခေါ်နိုင်ဖို့ဗုဒ္ဓဂါယဖျားဖို့လုပ်ငန်းကော်မတီကစီစဉ်ဆွေးနွေးနေတာတွေကိုလည်းဦးမောင်မြင့်ကအခုလိုပြောပြပါရတယ်။အဲ
့ဒီအိန္ဒိယ airline တွေဟော air india တို့ indigo တို့ ਨੇ ပြန်လို့ရပါတယ်ဆိုတဲ့အကြောင်းဝင်လို့သာမရတော့တာပြန်လို့ရတယ်ဆိုတဲ့အကြောင်းဘုဘမှာရောက်နေတဲ့ဗမာကြီးတွေဆိုတော့စိတ်မပူပါနဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောလိုက်တယ်ပြောလိုက်တော့မှကျွန်တော်တို့ကခုနပြောတဲ့တန်တဲ့အလုပ်တွေအနေနဲ့ဒီဘက်မှာရှိတဲ့ charter flight company တွေနဲ့ဒီနေ့နှစ်နာရီမှာကျွန်တော်တို့စီဝေးအားလုံးစစ်စစ်နာလုပ်ပြီးတော့သူတို့ရဲ့စနစ်တကျလှုပ်ထားတဲ့လှုပ်ဆောင်ချက်တွေအကုန်လုံးကိုကျွန်တော်ချိန်ညားချက်နှစ်ဆိုပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်
ဗုဒ္ဓဂါယာကိုခရီးသည်ပို့ဆောင်ပေးနေတဲ့ကုမ္ပဏီတွေကနေလက်မှတ်ဝယ်ယူထားကြတဲ့ခရီးသည်တွေကိုမိမိတို့လိုက်ပါရမယ့်နေရက်နဲ့လေချောင်းတို့ကိုစနစ်တကျသတင်းပို့ထားပြီးဖြစ်တယ်လို့ထွက်ခွာမဲ့နေရက်နဲ့အချိန်တို့ကိုအကြောင်းကြောင့်မသိရှိရသေးရင်လည်းအယောင်ကိုယ်စားလှယ်တွေနဲ့လုပ်ငန်းကော်မတီတို့စီဆက်သွယ်စုံစမ်းနိုင်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ February 19ရက်နေ့ကအိန္ဒိယနိုင်ငံဘီဟာပြည်နယ်ဂါယာပြည်ပြည်ဆိုင်ရာလေဆိပ်မှာမြန်မာနိုင်ငံသားတဦးကို COVID-19 ရောဂါသံသယလက္ခဏာတွေနဲ့တွေ့ရှိခဲ့တယ်လို့အိန္ဒိယသတင်းတွေကဖော်ပြခဲ့ပါတယ်။ဒါပေမဲ့စစ်ဆေးပြီးတဲ့နောက်ရောဂါမရှိတဲ့အတွက် February 22ရက်နေ့မှာဆေးရုံကဆင်းခွင့်ပြုခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်မတ်လ12ရက်နေ့မှာပထမဆုံးသေသူတဦးရှိခဲ့ပြီးရောဂါပိုးကူးစက်ထားသူ80ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတော့မတ်အိမ်တန်တာထွန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ COVID-19 ရောဂါကူးစက်မှုဆိုင်ရာသတင်းလွှာတွေသတင်းပေးပို့ချက်တွေအပြီးမှာတော့မြန်မာနိုင်ငံတွေကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတွေနဲ့အရက်သားထိခိုက်ဒေဆုံးမှုတွေဖြစ်နေတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးနဲ့ကြောက်တော်မြို့နယ်တွေဘက်မှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့တပ်မတော်တို့ကြားတောက်ကြနေကထိတ်တိုက်တိုက်ပွဲတွေဖြစ်တာမရှိပဲမနက်ပိုင်းမှာတော့ပစ်ခတ်မှုတွေကြောင့်အရက်သား3ဦးထပ်မင်းနဲ့တေဆုံးပြီး30နီးပါးဒဏ်ရာရခဲ့တယ်ဆိုတာကိုဒေသခံတွေကဆက်သွယ်မေးမြန်းချက်တွေအရာသိရပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကဆက်ပြီးပြောပြပေးပါရှင
်ရခိုင်နောက်ပိုင်းကမြောက်မြို့နယ်တင်ညိုစစ်ဆောင်စခန်းအတွင်းကိုတောက်ကြနေမနက်ပိုင်းကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်စစ်ဆောင်12ဦးဒဏ်ရာရရှိခဲ့တယ်လို့တင်ညိုစစ်ဆောင်စခန်းတာဝန်ခံတဦးကပြောပါတယ်
မနက်ကတော့ငါတို့ school ကပြစ်တာလေအချောင်းမင်းပတ်သက်ဟိုဆက်ပြီးစေပြေဆောင်ကျွန်တော်စေပြေဆောင်တန်းတဲ့ကိုတစ်ခါတည်း15မိနစ်လောက်တန်းပြီးကိုပြေးခဲ့တာအနာကြီးလင်းငင်းလင်းနှငယ်အပေါင်းပြစ်တာအစီခွန်မကဟိုတက်မ66လို့ပါတယ်ဒဏ်ရာရတဲ့သူတွေကတော့12ယောက်ပဲခင်ဗျာ4ယောက်စွန့်ရတဲ့စနစ်မရှိဘူးအလက်ရှိဒဏ်ရာရတဲ့သူတွေကတော့ကျွန်တော်ဟိုမြောက်ဦးစီးရင်ကိုပို့ဆောင်ကြတယ်တင်ညိုစီးရင်ဝန်ကျင်ထဲမှာတင်ညိုဟိုလူနာစောင့်နေတဲ့မိမကြီးတယောက်ကိုပြေလို့ဟိုတခါတည်းစီးရင်ထဲကိုပြစ်တာတော့level ကိုပြီးသွားတယ်သူကတော့အစွန်ရအောင်လို့ဆရာမသူကတော့အဓိကအစွန်ရအောင်ပါလို့
နေ့လေပိုင်းမှာလေကြောက်တော်မျိုးနဲ့တင်ကတာစီကြေးအောင်မှာပြစ်ခတ်တာကြောင့်ဒေသခံ3ဦးတေဆုံးပြီး4ဦးဒဏ်ရာရရှိခဲ့တယ်လို့နေအိမ်တွေလည်းမိလောင်နေတယ်လို့တာစီဒေသခံ2ဦးကပြောပါတယ
်အခုတာစီကြေးအောင်မှာပေတဲ့လူက3ယောက်ပဲမင်းကလေး1ယောက်ယောက်ကျနေယောက်ဒေရာတွေကသနဲ့နေရာရတဲ့လူက1ယောက်အဲသူတို့သနဲ့ပုံနဲ့ထူးတဲ့ခဲရက3ယောက်သူတို့ကပါနေပေတဲ့လူက3ယောက်ဒေရာတဲ့လူက4ယောက်
မြောက်မြို့နယ်ရန်ကုန်စစ်တပ်ကားလမ်းမှာရှိတဲ့တရက်တပင်ကျေးရွာနဲ့အနီးနားကကျေးရွာတွေမှာလည်းမနက်ပိုင်းကပြစ်ခတ်မှုတွေတင်ဒေသခံ9ဦးတန်းရရှိခဲ့တယ်လို့တရက်တပင်ကျေးရွာသားတဦးကပြောပါတယ
်။မနက်9နာရီပုံမှန်ညလောက်ရှိနေပြစ်ခတ်တန်းကြားတယ်ပြစ်ခတ်တန်းကြားတော့ကျွန်တော်အခုဟိုအပေါ်ထဲမှာအိုက်တဲ့ကနေအောက်အင်အောက်ကကိုဆင်းပြလာတယ်။အင်အောက်ကဆင်းပြလာတော့ကြီးလိုက်တဲ့ခါကျတော့တောင်းရေထဲဖြစ်လာတယ်။ရေထဲဖြစ်လာပြီးတော့ရန်တန်းကနေဟိုကျွန်တော်တို့ကတော့ဗာမသိညာလေသူတို့ကတော့ပြစ်ခတ်သွားတာပဲပေါ့။တိုက်ပွဲတွေပါတယ်ဖြစ်လာတယ်မရှိပါဘူးကျွန်တော်တို့ရွာထဲမှာတော့အဲတန်ရတာကတော့ကျွန်တော်တို့ရွာမှာအဲ၃ယောက်ပါကျွန်တော်တို့ရွာကနောက်ရွာဆိုတာကတော့ကိုဟာလေဒီမဟာမုံနီမှာတယောက်ရတယ်ခြေတလုံးမှာချက်ထီလို့ပြောတယ်ပြီးလို့ရှိရင်တောင်ဦးရွာမှာတယောက်ရတယ်ကိုကျွန်တော်လည်းမင်းတော်တော့အဲ့ဒါပဲ
ညအုံမြို့နယ်တင်ကပေါင်းတုတ်ကြည့်ရမှာလေမနေ့ပိုင်းကပြစ်ခတ်မှုတွေမှာပေါင်းတုတ်ဒေသခံ9ဦးတန်ရပြီး4ဦးကစိုးရင်ရတယ်လို့ပေါင်းတုတ်ကြည့်ရနီးတန်ရှင်ပင်ကြည့်ရတာတူဦးကပြောပါတယ
်တက်မတော်ကအဲ့လိုမျိုးလာတဲ့အခါမှာဟိုလန်နန်ငယ်တွေနဲ့ဟိုပြစ်ခတ်ခဲ့တာလို့ပြောတယ်အဲ့ဒီအသေးပြောတော့မရှိဘူးမွတ်စလင်9ဦးကတော့တင်ရရကြတယ်အမျိုးသမီးက9ယောက်အမျိုးသား4ယောက်4ယောက်ကတော့နည်းနည်းတင်ရနည်းနည်းပြင်းတယ်ဒါပေမဲ့အသေးအမည်စွန့်ရတဲ့နေတော့မဟုတ်ဘူ
းဒီပြစ်ခတ်မှုတွေဟာတပ်မတော်လက်ရှိလိုရခိုင်တပ်တော်အရေးဖက်ကဆွဆွေးပြောဆိုပါတယ်ဒါနဲ့ပတ်သက်ပြီးတပ်မတော်ရဲ့တုံ့ပြန်ချက်ကိုသိရဖို့တာဝန်ရှိသူတွေကို VOA ကအချင်းချင်းဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုသူမရှိခဲ့ပါဘူး
ဒါကတော့ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကို VOA သတင်းတော်ကိုတက်နိုင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီရခိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ပွဲတွေကြောင့်ထိခိုက်နိုင်နေရတဲ့ချင်းပြည်နယ်ဘက်ကလူလူရဲ့အခြေအနေကိုလည်းတင်ပြပေးခြင်းပါတယ်စစ်ရေးပြပခတွေနဲ့ရင်ဆိုင်နေရတဲ့ချင်းပြည်နယ်ပလဝမြို့မှာတော့ဆန်အပါဝင်စားနဲ့ရိတ်ခါတွေပြက်လက်နေပြီးဒေသခံလူလူအငတ်ဘေးနဲ့ရင်ဆိုင်နေရပါပြီဒီလိုအခြေအနေကိုဖြေရှင်းပေးဖို့တမတော်ကာကွယ်ရေးဦးစီးချုပ်ကရောဒေသခံအာဏာပိုင်တွေကိုပါအကူအညီတောင်းထားပေမဲ့လက်ရှိအချိန်ထိတော့ဘာအကူအညီမှမရသေးပါဘူးဒီကြားထဲမှာမှညမထွက်ရအမိန့်ကိုအခွင့်ကောင်းယူပြီးတော့ဖောက်ထွင်းခိုးယူမှုတွေကျူးလွန်မှုတွေကလည်းပိုပြီးတော့များလာနေပါတယ်အခြေအနေတွေကိုစူးစီးပြီးတော့ VOA သတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
ပလဝမြို့ကအလွှာတီးတီးနဲ့ဖွဲ့စည်းထားတဲ့စာနာရိတ်ခါတည်ယူရေးကော်မတီကစံစာနာရိတ်ခါတည်ယူနိုင်ရေးအတွက်မြို့နယ်အုပ်ချုပ်ရေးမှူးစီမလ12ရက်နေ့ကတင်ပြခဲ့တယ်လို့ဥက္ကဋ္ဌဦးစိန်ထွန်းလှကပြောပါတယ
်။မနေ့ကကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးမှူးစီမှာတွေ့ပါတယ်။ကျွန်တော်တို့ကော်မတီဝင်လေးယောက်ကတွေ့ပါတယ်။တွေ့ရတာလက်ရှိအခြေအနေကမြကန်ဒီဖက်ကိုတက်တူလိုင်းတော့ပြတ်တောက်နေတာကဒါလည်း6ရက်ရှိပါပြီ။ပလမမျိုးပေါ်ပါရောမျိုးနေရမှာခမင်းငက်ပြက်နေရင်ဒီဟိုက်စီးတော့ဘာလို့လေနေတာပြတ်တက်နေလဲနေတဲ့အဲဒီအမြာလောက်ဒီလိုတွေ့နေရင်တော့နည်းနည်းလုံးလုံးစီအဆင်ပြေနေတယ်လို့ကျွန်တော်တို့ပြန်ကြခဲ့တယ်ခင်ဗျာမျိုးနေအုပ်ချုပ်မှုအနေနဲ့မင်းကထိပေါ်တော့ဒီရခိုင်ပြည်နယ်ထက်သွားတဲ့ဒီကြောင်းလမ်းကြောင်းကအင်းချင်းတည်နေမှုမရှိသေးဘူးဖြစ်တဲ့အတွက်တပတ်လောက်တော့ခဏစောင့်ကြည့်ပါလို့မင်းကပြောအုပ်ချုပ်မှုလာလေ
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချင်းပြည်နယ်ပလက်ဝါမြို့ကြားကုံစီကူးစမ်းရောင်းဝယ်ရေးအတွက်အဓိကကျတဲ့ကလတန်မြစ်ကျောင်းကနေကုံစီသဲယူသားကိုလုံခြုံရေးရဆိုင်းငံ့ထားဖို့မြို့နယ်အုပ်ချုပ်ရေးမှူးကပြောတယ်လို့ဦးစိန်ထွန်းလှကပြန်ပြောပြပါတယ်ပလက်ဝါမြို့နယ်မိုင်40ဝေးတဲ့စမီးမြို့နယ်ခွဲဘက်မှာချင်းပြည်နယ်ဆိုးရွားကနေတဘာဝဘေးနဲ့စစ်ဘေးအတွက်ထားတဲ့ဇိုင်းအိတ်6ရွာကျော်လောက်ရှိပေမဲ့လည်းသဲယူဖို့အတွက်ကြတော့ဇရိတ်ကြီးတယ်လို့ကာရမန်တွေလည်းမတော်ရဲကြဘူးလို့သူကဆိုပါတယ်လက်ရှိပလက်ဝါမြို့နယ်မှာစံရိတ်ခါပြလတ်နေတယ်လို့ဖောက်တွဲမှုတွေကလည်းများပြားနေတယ်လို့ဦးစိန်ထွန်းလှကဆက်ပြောပါတယ်
။အဲ့ဆောင်ရှိတဲ့ဝင်လို့မရဘူး။တောက်လာတဲ့ဆံကအလူရက်ဝင်ကြတာဒီအခြေအနေရောက်နေပြီ။အမေကငါ့လိုကြီးအမျိုးပေါ်မှာတော့မှတနက်မှငားလုံးချက်သတဲ့အင်ကသုံးလုံးဝင်တဲ့လူကလေးတွေရောအောင်သွားလူကြီးတွေကအစာပြေစားဖို့ဒီဆင်းရောက်နေပါပြီ။ပလက်ဝါမြို့ပေါ်မှာလည်းဒီဖောက်ထွေးမှုတွေကစိုးရိမ်ဖြစ်နေပြီ။ဖုံးဆိုင်ကြီးတော်ဘူးဆိုင်ကြီးဆိုင်ရဲ့ parking လို့လည်းတကယ်လို့ပြနေပါဘူးကျွန်တော်ပြောရတာကညမတရားမှုတွေကတော့ည6နာရီညကျတိတ်ဆိတ်နေခေါင်းကြီးတို့ဖို့ကျလို့တူတယ်ချိန်တယ
်ချင်းမြင့်နဲ့ဟာခါမြို့ကိုရောက်လာတဲ့တမတော်ကာကိုရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းပလဝါမြို့ရဲ့စန္ဒရိတ်ကအခက်ခဲကိုကူညီဖြေရှင်းပေးဖို့ဟာခါမြို့မိမြို့ဖတွေကတောင်းဆိုခဲ့ပါတယ်မလ17ရက်နေ့ကဟာခါမြို့တော်ခမ်းမအတွင်မြို့မိမြို့ဖတွေနဲ့လူထုတွေ့ဆုံပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတင်ပြခဲ့ကြောင်းဟာခါမြို့မိမြို့ဖဥက္ကဋ္ဌဦးရှံမန်းကပြောပါတယ်
ကျွန်တော်ဒီကနေတဲ့ဘလဝမြို့မှာတော့တုတ်ဖျောက်နေကြတယ်ဒီတလောတော့ရစ်ခါတော်လေးပြတ်တော့နေတယ်သူတို့ကဒီကျောင်းတော့ဂုံကျောင်းတော့တို့ပိတ်ချတော့ဒီဖြစ်နေတယ်ဆိုတော့ပြတ်တော့တော်တော့စိတ်မကောင်းပါဘူးတနိုင်းစင်ဒီရစ်ခါဘလဝမြို့ကိုရောက်လာတဲ့ညီကနဲ့ဒါစီစီပေးစစ်ကြတာလေးကျွန်တော်ဖြတ်ပြီးတော့တည်ရပါတယ်တချို့ကကျွန်တော်တို့ကတော့တနိုင်းဆုံးကျော်တော့ဂျူးစားပါမယ်ပြောစားတော့စီစီပါမယ်စီပြီးတော့ကျွန်တော်တို့ပြောထားတာလေလက်ကနေတော့ဘလောက်ကြည့်ကြလို့ဂျူးစားလဲဆိုတော့မသိပါဘူး
ချင်းမြင့်နဲ့ဆိုရဖွဲ့ပြောရေးစုခွေးရှိသူစီပင်သာယာရေးဝန်ကြီးဦးစိုးသက်ကတော့စန္ဒရိတ်ခါတည်ယူရေးခက်ခဲကိုတတ်မတော်ကတာဖြေရှင်းပေးနိုင်မယ်လို့ပြောပါတယ်။လူမျိုး
ရေးကိုတေချာပလုပ်ပေးဖို့ဆက်လုပ်လို့မရဘူး။တတ်မတော်ကလည်းပြီးတော့ကျန်တဲ့ဌာနဆိုင်ရာဘာမှမဟုတ်ဘူး
။ပလဝါမြို့နယ်မှာစံစီစားပြင်လောင်စာစီပါပြတ်တောက်နေပြီးစံတအိတ်ကိုငွေကျသသိန်းကျက်သွန်နီတပိတ္တာကိုကျက်တထောင်ငရုတ်သီး6တပိတ္တာကျက်2000အထိဈေးနှုန်းမြင့်တက်နေပါတယ်။ချင်းမြင့်နဲ့ပလဝါမြို့နယ်ဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားလက်ရှိအချိန်ထိတိုက်ပွဲပြင်းထန်နေပြီးစစ်ဘေးတန်တင်းချောင်နေရသူတွေကလည်း6000လောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေကိုနိုင်ကွန်းအိမ်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တောက်ကြညာအတွက်သတင်းလွှာရင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးခန္ဓာသုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့တူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2020ပြည့်နှစ်မတ်လ13ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 19.25 32တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။အမျိုးသမီးကဏ္ဍသုတဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့ကြောင်မီးသွေးလောင်စာသုံးတအားထုတ်လုပ်မှုအပေါ်မှာအမြင်သဘောထားတွေဘယ်လိုရှိပါသလဲ
။ဖွံ့ဖြိုးပြီးဖွံ့ဖြိုးတဲ့ဒီနာအင်နာမီချင်းရောပါရောတိုင်းနိုင်ကမ္ဘာလုံးမှာအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲ
။ပညာရှင်တွေရဲ့သုံးသပ်ဆွေးနွေးမှုနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးကြပါတယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍကိုထုတ်လွှင့်တင်ဆက်ပေးမှာပါ။ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့စွဲချက်နဲ့ဂမ်ဘီယာနိုင်ငံကနေ ICJ နိုင်ငံတကာခုံရုံးမှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့အမှုကိစ္စအပေါ်လေ့လာသိရှိလိုတဲ့ Harvard Law School ကနိုင်ငံတကာဥပဒေပညာတွေကိုသင်ယူနေတဲ့ကျောင်းသားတွေကိုလူခွေအထူးပြုရှေ့နေဥပဒေပညာရှင်မတ်ယီမွန်ထွန်းကရှင်းလင်းဆွေးနွေးခဲ့ပါတယ်။မတ်ယီမွန်ထွန်းဟာငယ်စဉ်ကတည်းကဒုက္ခသည်တစ်ဦးဖြစ်နေကနေဒါနိုင်ငံကိုရောက်ရှိခဲ့ပြီးတော့ဥပဒေပညာရပ်တွေကိုအထူးစိတ်ဝင်စားလေ့လာခဲ့သူဖြစ်ပါတယ်။နှစ်ပေါင်း20ကျော်ကြာမြန်မာနိုင်ငံဆိုင်ရာလူခွေလှုပ်ရှားမှုတွေလူခွေကာကွယ်မှုတွေကိုလည်းဒီဇိုင်းမတ်မတ်လှုပ်ဆောင်ခဲ့သူဖြစ်ပါတယ်။နိုင်ငံတကာလူခွေရှင်တွေတူဦးလည်းဖြစ် Harvard Law School ရဲ့ဥပဒေပညာရှင်မတ်ယီမွန်ထွန်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာအတွက် VOA သတင်းတော်မအေးအေးမှာကဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးလိုက်ပါတယ်ရှင် You can bend but never break me
cause it only serves to make me more determined.ကျွန်မအခုလောက်တဲ့ဒီဥပဒေကြောင့်မဟာဗတ်လော့စ်ကဥပဒေကြောင့်မှကျွန်မလက်ချာလေးဆိုတော့ကျွန်မဒီမှာတရားဥပဒေကြီးခွင့်ရနေတာပတ်ပြီးတော့ဆရာမလုပ်ခဲ့ပါတော့ဟာဗတ်လော့စ်မှာလက်ချာလုပ်နေတယ်ဥပဒေကြောင့်မှခလေးတွေကစိတ်ဝင်စားတယ်ဒီ International Court of Justice ကို ICJ မှာဖြစ်ပြနေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ကျွန်မအပြင်တခြားရှင်တွေနဲ့ဥပါခေါ်ဒီစစ်ပိတ်ခေါ်ပြီးကျွန်မတို့ရှင်းပြရတယ်ပေါ့ဒါပြီးဒီအမှုနဲ့ပတ်သက်တာမှာရှင်းနေပြီးနော် Legal Team နဲ့မှာပါတယ်ဒါပြီးကျွန်မကိုယ်တိုင်ကတော့ကနေလို့ရှိနေဒါပေမဲ့မြန်မာပြည်ကခင်ဒီစာမေးလို့ကနှစ်ပေါင်း20ရှိပြီဆိုတော့ကျွန်မကလည်း experience ရရှိနေအနေနဲ့ဒီပြည်ထဲမှာဒီ case ကိုဘယ်လိုမျိုး reaction လုပ်လဲဘယ်လိုမျိုးလက်ခံမလုပ်ခံလဲဆိုတာကိုပြရတာပေါ့ဆိုကျွန်မတို့ဒီအနေနဲ့ကမှန်မှန်ဒီခုနေနဲ့ပတ်သက်တဲ့event ပွဲတွေလုပ်တော့နော်ပွဲတွေတော့ပြင်ကြတဲ့ဟာလည်း presentation တွေလုပ်တယ်အဲ့ဒါအဖြစ်ချင်းတော့ကျမကိုယ်နိုင်ရလဲမြန်မာပြည်ကစာနဲ့မြန်မာပြည်လူခွင့်ဒီစာလုပ်ကြနေနားတော့အဲ့ဒါအပြင်ဒီဒီတွင်းထဲကဖြစ်ဖြစ်နေတဲ့လူ international human rights issue တွေမြန်မာပြည်ကြားနေကြဆိုတော့ဒီအရင်အပတ်ကကျမတို့ကပါဒီကြောင့်ပွဲလုပ်လဲဆိုတော့အမှန်တိုင်းပြောရင်ဒီဥပဒေကြောင်းမှာခလေးတွေကစိတ်ဝင်စားတယ်ဒီ international court of justice ကို ICJ မှာဖြစ်ဖြစ်နေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီခုတည့်ရက်ကဒီ ICJ နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီကျောင်းသားတွေကစိတ်ဝင်စားမှုတွေရှိလားကျောင်းသားတွေကဘယ်လိုတွေပြန်မေးကြလဲပေါ့နော
်အမှန်တိုင်းပြောရင်တော့ပေါ့နော်ဒီပီတီကျန်တရားဥပဒေကြီးကဘလော့ကမှာဆိုမြန်မာနိုင်ငံမှာချိုးပေါက်ခဲ့တဲ့လူခွင့်ချိုးပေါက်ခဲ့တာတွေလည်းပြန်ပြီးတော့တော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့စိတ်ဆိတ်နေတာလားရှိရအဲ့ဒါဒီလည်းဒီလိုဆောင်နေရတယ်ခလာပတ်စံပါတယ်နဲ့ resolution တွေအများကြီးရတွေ့ရအဲ့လိုပဲဒီအမှုပေါ့နော် ICJ အမှုတွေလည်းဒီဆိုင်ရာတရားဥပဒေကျောင်းသားတွေအပြင်ရှေ့နေရအစားပါပြေးပါတယ်ဒါပေမဲ့ဆိုတော့ genocide တွေဒီအမှုတွေအများအဲ့ဒါကတော့တော်ရအမှုတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့တောင်းတတိုင်းရောအဲ့လိုမျိုး ICJ လိုမျိုးခုံရောမှာ genocide အမှုကပြင်မှုကစတော့ခဲတယ်ခက်ခဲလက်ခက်ခဲပြီးတော့ရှာလဲရှာတယ်အခုဒီမြန်မာမှုနဲ့မှာပါတယ်သုံးမျိုးလည်းရှိတယ်ကျန်တဲ့အချိန်မှာဆိုရင် genocide တွေပါအမှုက ICC ကနော် International Criminal Court တဲ့မြန်မာပေါ်ပြီးဖြစ်တဲ့ဒေသကြီးပေါ့နော်ဒါပေမဲ့ဒီအမှုကဘာကြောင့်ဒီတွေကဆက်ရုံသွားလဲဆိုတော့စစ်ကကျန်းမာရေးကွန်ဗင်းရှင်းကိုဇမ်ဘီယာရောမြန်မာရောလိုက်လာပြီးတော့ဖိုင်ဒိုးထားတယ်ဆင်းမဲ့လက်လာဖိုင်ဒိုးထားတယ်ဟာဒါပေမဲ့ဒီလိုမျိုးသက်သေပေါက်နဲ့ပတ်သက်ပြီးတော့ဇမ်ဘီယာအနေနဲ့
တာဝန်ယူပြီးတော့ကျွေးအရေးယူကိုကျွေးစားတဲ့ဟာနဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုမျိုးဒီအမှုကိုဖြစ်ပြလာလဲပြီးတော့အခုလောလောဆယ်ဒီရေချင်ရင်းမှာပဲသင်ချက်ချက်ချတဲ့ဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘယ်လိုမျိုး response ရှိလဲဆိုတဲ့ဟာကိုသိကြအောင်သိနေပါလေကျွန်မတွေအနေနဲ့လည်း
ဒီလိုမျိုးပေါ့နော်မိုက်ရီမွန်လို့အမြင်ကဘယ်လိုရှိလဲဒီမြန်မာနိုင်ငံကဒီ ICJ တက်လောက်ရအောင်ပေါ့နော်ဒီလူမျိုးတုံးဆက်ဖြတ်မှုတွေကျူးလွန်နေလို့မိုက်ရီမွန်တို့ရောယူဆလာပြန
်ခင်ကျွန်မအနေနဲ့ပြောပေါ့နော်ဒီကျွန်တော်ဆက်ဖြတ်မှာမဖြစ်လားဆိုတာခွန်ရုံးအနေနဲ့ဆက်ဖြတ်ကြရမှာမဟုတ်ပါဘူးဖြစ်ဖြစ်နဲ့အရာပေါ့နော်ဒီဟာဒီလည်းအခုချက်ချင်းမှတ်ထားတယ်တည်းဖြစ်ဆက်ဖြတ်မှာတော့မဟုတ်ဘူးဒါပေမဲ့သိကြတာတော့အခုလက်ပတ်မှတ်မှာပြည်သူကနေတော့ဒီပေါင်းများစွာ1982ခုနှစ်ကတည်းက law အောက်ကနေပေါ့နော်ဒီမျိုးစုတစ်စုကအခုကြီးတွေချင်းချုပ်ထားတာတော့ဒီမျိုးစုကရှိတာလေပေါ့နော်ဒါတော့ဒီအမှုအမေနဲ့ကအမျိုးအဖြစ်ခွန်ရုံးနေတဲ့လက်ခံတဲ့အပြင်ဒီ professional manager ပေါ့နော်ဒီထွက်သွားတဲ့ခွန်သိန်းခွဲဟို million ကပေါ့နော်ဒီမျိုးစုကတော့ဆက်ကစံကြောက်ချက်သွားပြီဒါပေမဲ့ဒီပြည်တွင်းထဲမှာခြံရင်းထွက်တဲ့6သိန်းခွဲကျော်ဒီကိစ္စကြီးကတော့ပါမီကာဟောပေးမယ်တကယ်ရောအရေးကြီးတာအမှန်တိုင်းပြောရဲအာဗိုင်းမှာဒီမှာအနေနဲ့ကသုံးသပ်တာပေါ့နော်ဒီကဲလို့ကပြည်တွင်းထဲမှာတရားဥပဒေစိုးမိုးရေးရှိတယ်ပြည်နယ်ရှာရှာဟိုကျူးလွန်တဲ့လူတွေကိုအရေးယူနိုင်တယ်တကယ်ပဲခွန်ရုံးအနေနဲ့ပေါ့နော်တရားပီကြီးတွေကလည်းအမှန်တရားကိုနောက်ပေါ်လိုက်ပြီးရက်နိုင်တယ်ရှင်းနေတယ်ကလည်းကြောက်ကြောက်ပြာမရှိတဲ့လက်လို့ခင်ရင်းလုပ်ကြဆိုရင်တောင်းတောင်းလူကြတော့များများကပြည်ပဆိုင်ရာခွန်ရုံးကိုမှမဟုတ်ဘူးဒါပေမဲ့မြန်မာနိုင်ငံမှာတစ်ခါမှတကယ်ပြည်နယ်ရှာရှာလူကိုချိုးဖောက်တဲ့ဟိုလေအများကြီးပြန်နေဒီလူမျိုးတစ်ခုတည်းမဟုတ်ဘူးလေတိုင်ညာလုံးမှာပြတ်နေတာထင်ရှားပါလိမ့်တွေ့ရတယ
်ခုလောက်တာဆိုရင်ဒီလူခွင့်ရေးတွေလောက်တာဆိုရင်ဒါ20ရှိပြီပေါ့နော်
ဟုတ်ကဲ့ဒီမှာဒီနဲ့ပတ်သက်ပြီးတော့ advocacy level မှာပေါ့နော်ဆိုတော့အခုလာတမလာမှာပြင်ပြတာဒီဆွေဆိုးရကာလာနေစာပြီးတော့ရပေါ့နော်ဒါပေမဲ့ဒီ Harvard ဥပဒေကြောင်းမှာစာမတင်ရင်တော့ကျွန်မကိုယ်တိုင်ဒီနေ့မှာ၄နှစ်တည်ဟိုဟာဒီနေ့ကလိခွေအာကာကွယ်ဒေမီဒီပေါ့ဒီနေ့ night defender တွေနဲ့ NGO တွေနဲ့ဒီနေ့ကရှုံးတွေတွေနဲ့ training တွေလုပ်ပြီးတော့ကျွန်မအနေနဲ့ strategic education ခေါ်အမှုတွေကိုအာဒီနေ့မှာအာဟိုဟာမြန်မာနဲ့အမှုတွေနဲ့ပတ်သက်တာတို့ freedom of expression ခေါ်ဟိုဒီမှာလုံးလုံးလတ်ပြောခွင့်ဒီကိလို့အမျိုးသမီးခွင့်ရအမျိုးသမီးကျန်းထက်ကိစ္စတွေနဲ့ပတ်သက်ပြီးဆိုတော့ဒီနေ့ကအမျိုးသမီးဖွဲ့တွေလက်ထမားဖွဲ့တွေမျိုးသမီးခန့်ဒီအစီအစာတွေနဲ့ကျောင်းသားဖွဲ့ကြီးတွေနဲ့အစီအပေါင်းတွေဒီမှာရှင်းနေပြီးတွင်နဲ့ရှင်းနေတဲ့ training တွေလုပ်တဲ့အမှုတွေနဲ့တာဝန်ယူတယ်ပေါ့ဆိုတော့အဲ့ဒါကျွန်မလေးနဲ့တူလို့တဲ့ဟိုမှာဆက်နေကြတယ်ဟိုမှာဆက်ချောက်ကြည့်အဲ့ဒီအဖွဲ့ကြီးမှာလည်း justice track ပေါ့နော်ဆိုတော့ကြားလို့မှာပေါ့ကျွန်မတို့ဒီလက်ပန်းကျောင်းသားရိုက်နေတဲ့အဖွဲ့တွေပတ်သက်ပြီးဒီကျောင်းသားတွေတမန်ကြီးပြည့်စုံရတယ်ဒီမှာလှုပ်ပေးဖို့participation campaign ကိုလည်းဆက်ဆံမှာလည်းကျွန်တော်တို့အားလုံးကြရတဲ့အလို့ကလည်းပတောင်းတောင်းမှာမင်းဆောင်ဘုံနဲ့ပုံပြီးတော့ဂျမ်းတက်ခံစီတဲ့ရှေ့အဲဒီအဝါဘုံတောင်းလာပြီး next ကစိတ်ဆာမှာလည်းကျွန်တော်တို့အရင်းကြီးကြတဲ့ရောကြီးစိတ်ဆာတွေရဖို့အတွက်ပေါ့နော်ရပြည့်ညှို့ကြီးရောရဆိုတဲ့ဟိုဟာဘယ်လိုပြန်လဲ civil criminal ဟိုမှာကျွန်တော်တို့တာဝန်ယူကြရတယ်ပေါ့နော်အဲ့တော့ကျွန်မဒီနေ့ရှေ့နေတယ်လူတော်ခိုင်နေပေးကြတယ်ဘယ်လိုမျိုးဒီဆိုင်ရာတရားဥပဒေ provision တွေထားပါတော့ပေါ့နော်ဒီတော့ there's what convention on rights of the child or UDH ကတော့ဒီလိုမျိုးအပြည့်ဆိုင်ရာတရားဥပဒေစစ်စာတွေကဘယ်လိုမျိုးဒီနေ့မှာခိုင်ရင်းအောင်လုပ်လဲ strategic mediation ကိန်းအမှုတွေပေါ့နော်အမှုတွေလာတာလည်းဖြစ်ဖြစ် argument တွေအခြေခံဥပဒေကိုသုံးပြီး argument တွေလူခွင့်ရ argument တွေဘယ်လိုလုပ်ရလဲဆိုတာအဲ့လိုမျိုး training တွေကျွန်မလေးမှဒီနေ့မှာလုပ်ခဲ့တယ်လုပ်ပြီးတော့2016မှာကျွန်မဒီအဲ့ဒီဒီကောင်နဲ့ကျမတို့အာခေါ်ရက်အဲ recruit လုပ်ကြတဲ့ကျမတို့မှာအခု clinical instructor နဲ့ lecturer on law နဲ့ Harvard ဒီကောင်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါပေမဲ့ကျမရဲ့ class တွေနဲ့အပြင်ကျမရဲ့ program line clinic ကျမတို့ကလက်ပြီးကျောင်းသားတွေကိုသင်ပေးတာပေါ့နော်ဟုတ်ကဲ့
တော့မယ်ရင်မအနေနဲ့ပေါ့နော်ဒီအနှစ်20နီးပါးလောက်ကိုဒီလူခွင့်ရေးကိစ္စတွေကိုကြည်ကြည်တမန်လုပ်ခဲ့တယ်ထက်ထဲဝင်လုပ်ခဲ့တယ်ဆိုတော့အခုလက်ရှိအခြေအနေမှာရောဒီ ICJ တက်ပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံအစိုးရဘောပေါ့နော်စစ်တပ်ဘောကသူတို့ရဲ့အပြုတ်မှုတွေကိုပြောင်းလဲလာရှင
်ကျွန်တော်အနေနဲ့ဒီလိုစကားမြင်လာတော့ပြောင်းလဲတယ်လို့တော့ပြောလို့မရအောင်ရှင်ဒါပေမဲ့ဒီ ICJ အမှုဆက်တာပြက်ပြင်းနဲ့အခုတော့ဒီ you know ဒီ ICJ အမှုကတော့ဟုတ်တယ်ရှိတယ်ဒါပေမဲ့စင်ကြတာတော့ဒီထဲမှာရင်းကြိုင်းကကြည့်ရမှာပါနိုင်ပေါ့နော်ကျောင်းကလေးနဲ့ဒီမိုကရေစီတကယ်ဒီမိုကရေစီရောက်အောင်ကြွားမှာပေါ့မြန်မာနိုင်ငံအနေနဲ့အဲ့လိုလေဟိုအကြမ်းဖက်မှုတွေဟိုရပ်သိမ်းအောင်ဘယ်လိုလုပ်လဲအခုရခိုင်ပြည်မှာလည်းချင်းဒီ ICJ အမှုသာဖြစ်နေတယ် ဒီအေအေနဲ့စက်မြောက်ကြတယ်မှာဖြစ်ကြရရတဲ့လျှောက်တာလည်းမရှိဘူးအဲ့လိုပဲဒီကြောင်းမှာကြောင်းနေကြောင်းနေတဲ့မှာဘုံတွေကျခန့်ချရတော့ကြောင်းမှာကလေးပြင်းနေတဲ့တရားပတ်တာကိုလည်းလည်းဝေါ်ခိုင်းနေတာဆက်ဖြစ်နေတာလည်းရှင်းတာပြောချင်တာလေဒီကရပင်းဝါတာလည်းမမြင်ရဘူးတောက်ပြီးတော့ဘယ်လိုမျိုးငြိမ်းရေးတဲ့ကိုလည်းရှောက်နေစေဟာကဒီတက်စီလည်းမပေါ်အကောင့်ထဲပေါ်လာလို့မပြေဘူးပေါ်လာလို့ လုံးမယ်လို့ပြောလင်းချက်ရှိတယ်ဒါပေမဲ့ပေးကြတာတော့ဒီ generation ချက်ချက်ပြီးရဲ့ရပ်ပြီးသွားတာလည်းမမြင်ရဘူးတောက်ပြီးတော့ဘယ်လိုမျိုးငြိမ်းချမ်းရေးတဲ့ကိုမှလျှောက်နေစေဟာကအတိအကျလည်းအကောင့်ထဲပေါ်လာလို့တော့မသိဘူးပေါ့နော်ဆိုတော့ငြိမ်းချမ်းရေးဒီအနည်းအားဖြင့်အဲ့ပါနဲ့ပေါ့နော်ဒါမှမဟုတ်ဒီကိစ္စအနေနဲ့ပတ်သက်တာခွန်ရုံးကြောင့်ပြောနေနေကြတယ်မှာမဟုတ်ဒါမှမဟုတ်ပြည်သူလူထုစီတိုင်းကြီးအနေနဲ့နှစ်ပေါင်းများစွာအဲနှစ်ပေါင်း60ကျော်ပြည်အနာရှင်အောက်ကနေဘယ်လိုမျိုးလုပ်ရောက်ပြီးတော့အဲလူခွေအပြည့်အစုံတွေရင်းနှီးရအောင်နိုင်ငံဖြစ်တဲ့ဆရာဟာဆန်းပါလေဒီမှာတလုံးကြီးနဲ့ပြောတော့အမြန်တော့ရအောင်တော့အကောင်းဆုံးလို့ဖြစ်နေချက
်မဲအေးမှာစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သောရရှင်တွေကိုမနေ့ပြန်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့မိတ်ဆက်ပေးပါရစေရှင
်။ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။ဒီမနက်ကမှဗိုင်းရပ်စ်ကိုကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးတဲ့ဒီအန်ဒရယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်သိမကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလား။ဒါမှမဟုတ်ပယ်ဖျက်တင်ပါသလား။အခုလာမယ့်စနေညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382999လေး email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတဲ့ကဒီသတင်းမဲ့ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာတော့ပြည်သူ့အခွင့်အရေးတောက်ဆိုလှုပ်ရှားသူ Rosa Parks အကြောင်းပြပွဲနောက် African American သမိုင်းလာဖြစ်နေအသိမှတ်ပြုခံရအောင်ဆောင်ရွက်လှုပ်ရှားသူ Carter Woodson တို့ရဲ့အကြောင်းဒီသတင်းမဲ့ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်။
ဒီခွေတောင်းဆိုလို့ရှာမှုမှာဥဆောင်ပါဝင်ခဲ့တဲ့ African American လူမဲအမျိုးသမီး Rosa Parks ရဲ့နေ့စဉ်ရေးမှတ်တမ်းဓာတ်ပုံအချက်အလက်စာရွက်စာရဲနေကို Congress လွှတ်တော်စာကြည့်လိုက်မှာမကြသေးခင်ကခင်းချင်းပြသခဲ့ပါတယ်ပြပွဲစီစဉ်သူ Adrian Cannon က
This exhibit tells the full story
Rosa Parks အကြောင်းအပြည့်အစုံပြသထားပါတယ်ပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားမှုမှာသူပါဝင်ပတ်သက်ခဲ့သည့်အကြောင်းအရာတွေပါအနှစ်140အတွင်းဖြစ်ပျက်ခဲ့တဲ့မိသားစုအခြေအနေသူရဲ့အောင်မြင်မှုရှောက်လန်းခဲ့တဲ့ခရီးနေစဉ်ဘဝသူရဲ့အမွေအနှစ်အားလုံးပါပါတယ
်1955ခုနှစ်ဒီဇင်ဘာ1ရက်နေ့ကအဲလဘားမားပြည်နယ်မွန်ဂိုမာရီမှာလူပစ်ကျက်နေတဲ့ကားထဲလူပြူအမျိုးသားတစ်ယောက်ထိုင်မှုရိုဆာပါခ်စာသူ့နေရာကိုဖယ်မပေးခဲ့ပါဘူးအဲ့ဒီအချိန်တုန်းကအာဖရိကန်အမေရိကန်လူမျိုးတွေဟာဘတ်စကားရဲ့အနောက်ပိုင်းမှာသာထိုင်ခွင့်ရှိပြီးတကယ်လို့ကားရှေ့ပိုင်းလူပြူတွေထိုင်တဲ့နေရာမှာပြည့်နေလို့ထိုင်ကြရမရှိရင်လူမျိုးတွေဟာသူတို့ခုံကနေဖယ်ပေးရပါတယ်ကားပေါ်မှာအဲ့လိုနေရာဖယ်မပေးတာကြောင့်ရိုဆာပါခ်စာအဖမ်းခံရပြီးတော့ဒဏ်ငွေပေးဆောင်ခဲ့ရပါတယ်ဒါပေမဲ့လည်းသူ့လူရဲ့ဟာလူမျိုးတွေပေါ်ခွဲခြားစီးနင်းစေတဲ့အခြေအနေကိုပြောင်းလဲပစ်ဖို့ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်လာအောင်လှုံ့ဆော်ပေးရရောက်ခဲ့ပါတယ်
We try to show as I said in the beginning the woman behind the civil rights icon the
ဒီအခွင့်အရေးတောင်းဆိုလှုပ်ရှားမှုနောက်ွယ်က Rosa Parks ဘဝအကြောင်းပြသထားတာပါသူယောဂလေ့ကျင့်နေပုံယောဂဘယ်လိုအနေအထားမျိုးနဲ့လုပ်ရတယ်ဆိုတာကိုရှင်းပြထားတဲ့လက်ရေးမူနောက်ကျမတို့မှာတစ်ခုတည်းသောရှိတဲ့သူအပြိုပေါ်ဝင်စားမှာအမျိုးသားတဦးနဲ့တွဲရိုက်ထားတဲ့ပုံဒါရီပြသထားပါတယ်
အဖိုးဟာတနက်အမြဲဆောင်ထားပြီးတော့အိမ်ထဲကိုအတင်းဝင်ရောက်လာတဲ့ဘသူမဆိုတည်သွားမယ်ဆိုပြီးတော့ချိန်မောင်းခဲ့ကြောင်း Rosa Parks ရေးထားတဲ့စာကိုလည်းပြသထားပါတယ်။အဲ့ဒီအချိန်ကအဲလဘားမားပြည်နယ်မှာလူပြူအစွန်းရောက်ဂိုင်း Ku Klux Klan အဖွဲ့ကဒီလူမဲတွေရဲ့အိမ်ကိုအတင်းဝင်ရောက်ပြီးတပ်ဖြတ်သလိုမိရှုဖျက်ဆီးပါတယ်။ပြပွဲလာကြည့်သူ Craig Miller က
I was certainly alive and a young lawyer at the time that
Rosabak ခွဲခြားဆက်ဆံမှုကိုပြန်အံတူတာကြောင့်နာမည်ကြီးလာတဲ့အချိန်မှာကျွန်တော်ကလူငယ်ရှိနေတယောက်ပါသူခုံကိုဖယ်ပေးဖို့ငင်းဆန်တဲ့ဖြစ်ရပ်ကလည်းတကယ်ကိုမင်းမရနိုင်တဲ့ဖြစ်ရပ်ပါသူ့လှုပ်ရှားမှုသမိုင်းတွေကိုဒီနေ့လေ့လာခဲ့ရတာတကယ်ကိုအကျိုးရှိပါတယ
်ရိုဆာပါ့ခ်စာဆယ်စုနှစ်လေးနှစ်ကျော်ကြာပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်ခဲ့ပါတယ်ဒါကြောင့် Congress လွှတ်တော်ကရွှေစိတ်စုနဲ့သမရကအယက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးလွတ်လပ်ရေးရှုထစိတ်ချီးမြှင့်ခံရပါတယ်သူဟာ2005ခုနှစ်အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ကရတန်ဒါလိန်ခုံအမှုအောက်မှာသူ့ရုပ်ကလပ်ကိုအများပြည်သူကာရဝပြုနေအောင်ထားရှိပေးခံခဲ့ရပါတယ်ခင်ဗျာလွန်ခဲ့တဲ့ရာစုနှစ်နီးပါးကလူမဲတွေရဲ့သမိုင်းကိုဂုံပြူမှတ်တပ်တင်တဲ့လအဖြစ်သတ်မှတ်ဖို့ကြိုးပမ်းခဲ့သူကာတာဂျီဝူဒ်စင်ရဲ့ဝါရှင်တန်ဒီစီမြို့တော်ကအိမ်ကိုသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်ထားပါတယ်American Muta Uyen Thana Wanan John Fowler ga
Dr. Karaji Woodson was a man with purpose.
Dr. Karaji Woodson ga yimanja ji ji ma ma shi de tu tiao ba. Akwin ye song song ni tu bwa tu de lu myaw ye saung jin pe tu ba.
Ata yang khwe cha sat san mu lu mae ri ye tamai phaw phyat mu ri ko san jin tai phyat de a nei ne tamai pinya shin le phit chang sia le phit tu Woodson ha lu mae ri ye bwa ne yin jin mu ko thin thain mu apwe phwe si kae ba de.
And Dr. Woodson felt that if he could somehow
make an ordinary jumbu khan ge ya da de bo so de chin ni yayak go a mya di aw saw ye nai me so ye lu myo ye khwe cha mu ri ti cha phi nei sat san khan ya mu ri a song tat nai lein me lu tu wa yu ji ba de
Woodson ha America ma shi de lu me lu u ye ko pyu su ge de lo African American sa ye sia Booker T Washington ye le ye sa mu ri ko le su saung ge pi Negro tamai ja ne ma phaw pya ge ba de Dr. Woodson ye a chang shin pya tu Dexter Hamlet ga
I want folks to walk through this exhibit.
ဒီအိမ်နဲ့ဖြတ်လျှောက်ပြီး Dr. Woodson ရဲ့ဘဝကိုပြန်ပြောင်းထင်ဟပ်ကြည့်စေချင်ပါတယ်။ဒီအိမ်ကနေလူခွေဒန်းတူရဖို့လှုပ်ရှားမှုတမိုင်းနဲ့သူ့ဘဝအကြောင်းတွေကိုလည်းပြောပြပါမယ်
။ African American ရဲ့ဘဝနဲ့တမိုင်းလေးလာရေးအသင်းကို1955ခုနှစ်က Woodson ကဖွဲ့စည်းတည်ထောင်ခဲ့တာပါ။အသင်းဝင် Barbara Dent က
From 1922 when he purchased this home until 1950 when he died.
1922ခုနှစ်ကဒီအိမ်ကိုသူစဝယ်ခဲ့တာဖြစ်ပြီးတော့1950မှာသူကွယ်လွန်ခဲ့ပါတယ်။သူကအင်မတန်ဉာဏ်ကောင်းပါတယ်။သူရေးခဲ့တာတွေကိုတခြားသူတွေကမထုတ်ဝေမှာကိုစိုးရင်ပြီးသူကိုယ်တိုင်ဒီအိမ်ကနေရိုက်နှိပ်ဖြန့်ချီခဲ့ပါတယ်
။ဒေါက်တာဝုချင်ဟာသူ့အိမ်မှာလူမဲအခွင့်ရေးလှုပ်ရှားတောင်းဆိုသူတွေခေါင်းဆောင်တွေသမိုင်းပညာရှင်တွေကိုခေါ်ပြီးသင်တန်းပေးလေရှိပါတယ်။သူ့အိမ်ကိုယဉ်ကျေးမှုစင်တာအဖြစ်နဲ့လဲသူကမြင်စေခြင်းခဲ့တာပါ။သမိုင်းပညာရှင် Julia Goodman Gaffney က
I try to share that with my students you know
လူမဲတွေကိုဂုံပြူတဲ့သမိုင်းတွင်လာအဖြစ်လေးလာရုံသာမဟုတ်ပဲအာမြင့်မှုတွေအတွက်ဂုံပြူသင့်တဲ့အချိန်အခါဖြစ်တယ်ဆိုတာကိုလည်းကျောင်းသားတွေကိုပြောပြသွားပါမယ
်ကာတာဝူချင်ရဲ့အမွေအနှစ်နဲ့သူ့အိမ်ဟာ African American တွေအတွက်အဖိုးမပြတ်နိုင်တဲ့နေရာတစ်ခုအဖြစ်ကျန်ရှိနေမှာပါခင်ဗျာရှိတိမ်မောက် construction ပြိုင်ပွဲမှာဂျူနာပဲမျိုးစုံအသီးရွက်တစ်သီးစီသူဘူးထောင်တဲ့ချီကိုအသုံးပြုပြီးတော့ရုပ်ပုံဖော်ကြပါရယ်။ကျောင်းသားတွေ၊ဆရာတွေ၊စီးပွားရေးလုပ်ငန်းရှင်တွေဟာအစုအဖွဲ့လိုက်ပြိုင်ပွဲဝင်ကြပါရယ်။ Fredericksburg အစားတောက်အလူခံဌာနက Stephanie Shirley ကပြိုင်ပွဲအကြောင်းအခုလိုရှင်းပြပါရယ်။
We have 9 participants this year.
နေ့မှာအလုံး6ဘွဲ့ပါတယ်ဆိုတော့စီသူဘူးပေါင်9000လောက်သုံးရမယ်တဘောပါ။ဘသူပဲဖြစ်ဖြစ်ဝင်ပြိုင်နိုင်ပါတယ်။တစ်နှစ်ပတ်လုံးရှိနေမှာပါ။
ပြိုင်ပွဲမှာအသုံးပြုမဲ့စီသူဘူးတွေကို Fredericksburg မြို့ကန်တွေကလှူဒန်းခဲ့တာဖြစ်ပြီးဘလို့ပုံစံမျိုးပုံဖော်မလဲဆိုတာကတော့ပြိုင်ပွဲဝင်တွေလွတ်လပ်စွာဆုံးဖြတ်နိုင်ပါတယ်။ဒါပေမဲ့လည်းဒီနေ့ပြိုင်ပွဲမှာ Las Vegas မြို့နယ်ဆက်ဆက်တာတွေကိုပုံဖော်ပြသမှာပါ။ပြိုင်ပွဲဝင် Kevin Schaffer က
We built poker cards.
ပိုကာဖဲချက်၊ပတ်စံစား၃တဲ့ chips နဲ့အားစားလုံးပုံတွေလုပ်ခဲ့ပါတယ်။ Vegas နဲ့ပတ်သက်တာတွေကိုတခြားသူတွေကလည်းလုပ်ကြတော့ casino နဲ့ပတ်သက်တာကိုလုပ်ဖို့ရွေးလိုက်တာပါ။
ပြိုင်ပွဲဝင်တွေရဲ့ပုံတွေကိုကဏ္ဍခုနှစ်ခုခွဲပြီးတော့ဒိုင်လူကြီးတွေကရွေးချယ်ပါတယ်အေမီလာဆန်ကာပရီယာရာက
အ
ရင်အသွေးတိဆောက်မှုအပိုင်းဘူးမှန်ပါတဲ့ဒစိတ်တွေကိုပါဘလို့အသုံးပြုခဲ့တယ်လဲအဓိကကတော့စမ်းသစ်ဖန်တီးမှုအပိုင်းကိုကြည့်တာပါနောက်တစ်ခုကတော့ဘလို့စီတုတ်ဘူးအမျိုးအစားကိုသုံးတယ်လဲဥပမာဒီပရိုတိန်းနောက်တစ်ခုကရှော့ရှော့ပါပါလှူကြတဲ့ဈေးကြီးတဲ့စီတုတ်ဘူးတွေကိုသုံးရင်ပိုးပြီးတော့အမှတ်ပေးပါတယ
်ကန်ဆက်ရှင်ပြိုင်ပွဲဟာ Fredericksburg မြို့မှာကျင်းပတဲ့ပြိုင်ပွဲသာမဟုတ်ဘဲအစားအစာလိုအပ်တဲ့မိသားစုတွေကိုကူညီထောက်ပံ့မဲ့နိုင်ငံတကာလှုပ်ရှားမှုလည်းဖြစ်ပြီးတော့စေတနာဝန်ထမ်း3000ကျော်လောက်ပါဝင်ကြပါတယ်
ဒီပြိုင်ပွဲကို1992ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးကမ္ဘာဒေါ်လာမြို့ပေါင်း190ကျော်မှာပြိုင်ပွဲကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ချီကာဂိုမြို့မှာကျင်းပခဲ့တဲ့ပြိုင်ပွဲကတော့အကြီးဆုံးဖြစ်ခဲ့ပြီးတော့လိုအပ်သူတွေကိုလှူဒါန်းဖို့80ကီလိုဂရမ်6000ကျော်မြို့ကန်တွေကလှူဒါန်းခဲ့ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆိုလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုအပတ်စဉ်ခန္ဓာတွေကသိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါခင်မြို့သက်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုံ့ဆော်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်အထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါမယ်။မြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အားရမှာပါတဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးကကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့နှစ်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီးသွေးကိုပြည်ပနဲ့ဝယ်ရမှာပါဆရာဆရာအရင်လိုမျိုးဝယ်ပြီးတော့ပြက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ဗျာကြောင်မီးသွေးကတော့အခိုင်ဈေးဆိုတာကြီးတယ်ဒေဝတ်ဆောင်ကဆိုတာရှိတယ်ဗျာအခိုင်ဈေးဆိုတာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်ဈေးပေါ့ဗျာဒီဟာအခိုင်ဈေးနဲ့ကျွန်တော်တို့ကဒေဝတ်ဆောင်ကနဲ့တွက်လို့ရှိရင်ဒီမြန်မာနိုင်ငံရဲ့တင်ပင်ပါရီကယုဒန်ကသူကအလုံးဝေးကွာတဲ့နေရာမဟုတ်ဘူးဗျာဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတနေ့တားဒီတိုင်းတိုင်းဟိုတိုင်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးရ။အဲ့တော့သူရဲ့သဘောကတော့တေပုဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ဗျာ။ပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ရတဲ့ unit ကို 7.something cent ပေါ့ဗျာ။အမေရိကန်ဒေါ်လာတွက်ရင် cent ပေါ့။7.something cent နဲ့ကျွန်တော်ကလုံနိုင်သေးတယ်ဗျာ။ဒီမြန်မာနိုင်ငံထဲမှာရရဆက်နေတယ်ဆိုရှင်ဆုံးဈေးက 5 to 6 ကျွန်တော်50နဲ့ 60 ကြားမှာထွက်ရတယ်အဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားကဝယ်သွင်းလဲပဲ 7% တာလာနဲ့ကျွန်တော်တို့ကမက်ဂါဝတ်တိုက်သလောက်ဒီပညာအမြင့်တော်ဗျာအခုမဟုတ်မိတ်ဂျန်ကတက်ချက်စက်ကရိယာတပလာတွေအကုန်လုံးပါတဲ့ဒီပညာအမြင့်ကိုတက်နေရတဲ့ဓာတ်အားကိုတော့ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဓာတ်လျှက်စစ်ဓာတ်ဒါကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပါ
အဲ့လားဒီရှိရဗျာကျွန်တော်ကြောက်တဲ့မှာလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးမကြတော့ကြောင်မီးသွေးတွေနဲ့သူစုတယ်ပြီးတော့သူ့နိုင်ငံထဲမှာ37ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်တစ်ခါကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းတယ်အိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းတယ်ထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းတယ်ဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းတယ်နောက်ဆုံးပဲရေအားရစစ်တွေတအားပေါ်ကျော်ရပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့တနည်းလောက်ကပဲမက်ဂါဝတ်1800ကျော်စောင့်မိုးစစ်အုပ်ကြီးတဲ့အဲ့လိုပဲသဘောဝတ်ထမ်းငွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတဲ့မလေးရှားကစောင့်မိုးစစ်ကို300လောက်နဲ့ပြည်အစ်စ်ဓာတ်အပင်းထုတ်ရောင်းမောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်အစ်စ်ဓာတ်အားထုတ်တဲ့နေရာမှာဘယ်လောက်မက်ဂါဝတ်တွေအများကြီးကိုစောင့်မိုးစစ်နဲ့ထုတ်တယ်ဆိုလို့ရှိရင်ကြောင်မီးသွေးကကြောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေအဲကျွန်တော်ကြောက်တင်တာကမကြောက်တင်ဘူးလားဆိုတော့ဆရာမကိုကျွန်တော်သင်္ကန်းအနေနဲ့အသေးစိတ်ကျွန်တော်ဓာတ်ပုံရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးရဲ့ဒိနာအင်နာလိဂျင်ရောပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတတ်ရအောင်ပဲကြိုးပါတယ
်ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန်ဒီရဲ့နည်းနည်းရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့လျှက်စစ်ဓာတ်ထုတ်တဲ့ခါမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
။ Yeah အဲ့ဒါကြတော့ကျွန်တော်ကနည်းပညာဆိုတော့ဒီကကြောင်မီးသွေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့တွားတယ်နောက်ပြီးတော့ပင်လယ်ကြီးမောကြီးကြောင်မီးသွေးမီးရှို့ပြီးတော့တွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းယောက်များစွာလူတွေဒုက္ခဖြစ်နေဟာတွေရေရေခံစားရတဲ့ဟာတွေချော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ့16ဆင့်လောက်ထဲကကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization ကဆယ်ခုလောက်ဒီကနိုင်ငံရင်းထိတ်နိုင်ရင်းကိုပဲလူတွေကြည့်ရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်ကအထူးသဖြင့်မောင်းမယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာဆိုရဲဘောတော့ Town and Outside ထွက်တဲ့ကိစ္စရှိနေ၊ South Bay Outside ထွက်တာရှိနေ၊ Night Club Outside ထွက်တာရှိတယ်ပေါ့။နောက်တစ်ခါအမုံမမွားထွက်တာရှိတယ်ပေါ့ရမျိုးစုံပေါ့။အဲ့ဒါတွေအားလုံးကိုချော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ် 45 အဆင့်ဆိုတဲ့ဟာကတော့ကမ္ဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်တွေရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးမြင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့56အဆင့်လို့ရှိတယ်။နောက်ဆုံးအဆင့်အများနဲ့ဟာကိုသုတေသနလုပ်တော့မှရှိပါတယ်။ဘာလို့ဆိုရေးကြီးလို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီတော့ကြိုင်နေတဲ့ဤပညာအမြင့်တွေကိုကျွန်တော်ကစက်စင်သုံးဆွဲမယ်ဆိုလို့ရှိရင်သူငိုဖတ်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ဖြစ်တဲ့ဒီလိုစူးစူးတွေကျွန်တော်ကဆွတ်ဆန့်နိုင်ပါတယ်လို့ပြောကြ
။ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟိုကောနိုင်ငံအပြည်ပြည်ကတဘောကဂျပန်မှာဤပညာမြင့်နေကြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုလဲခဲ့ရလဲဆိုတော့လူနေတဲ့နှစ်ပေါင်းအသိ30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းသူဖွံ့ဖြိုးလာပြီးတော့ကျမရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုသူတို့ကအဲ့အသိ30ဆိုတဲ့စက်တွေကိုသူက short ချလိုက်အသိ30တုန်းကဖောင်းနေတဲ့ကျွန်တော်နိဒညာနဲ့တဲ့ပစ္စည်းတွေအသုံးဆွဲတာတွေကျွန်တော်မပါရမှာလေနိဒညာမြင့်ပစ္စည်းတွေမပါရသူက short ချပြီးတော့အခုပြန်တည်နေတယ်ကပြန်တည်တာကဘယ်လောက်တည်လို့ဆိုရင်ဟိုတလေးကအီဂျစ်မှာအခုစပြီးတော့တည်တာမက်ဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအစ်ကျဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြောမှာရေလဲအဆမ်းဆိုတဲ့တမန်ကြီးကနေပြီးပေးနေတယ်အဲ့လိုပဲတရုတ်မှာလည်းပဲဟိုတနေ့ကငကောင်က4000တလုံးစပြီးရဲ့တယ်ကြဆိုတာကတော့ကျွန်တော်ကဗာပြောင်းတော့သူကနောက်ပိုင်းကြာလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးရဲ့ဆယ်စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်ပါပြီအခုဆိုရင်ပြောင်းအောင် short ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်ပြီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတော့က AM လုပ်တဲ့ဒေါ်နန်းစင်ထွေးမြင့်တို့ဒီကြိုးတို့လုံးမယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ဗျာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြီးကလည်းကျွန်တော်ရှိမှာလျှက်စစ်ဟိုပါတော့စီးအငိမ့်သားနဲ့သွားတာဆိုတော့သူကလည်းဒီစာပိုင်းတွေဂက်တွေဆက်စာပိုင်းတွေကြောင်မှုစစ်အုံတွေအားလုံးကိုသူမောင်းလာခဲ့လीဗျာအဲ့တော့သူကဓာတ်တွေကိုနားလေတယ်အဲ့လိုပဲဒီကြိုးကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့ကရင်ငင်းရဲအဖွဲ့အစည်းကလည်းဖြစ်ချင်တယ်ဗျာဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတာကတော့ဒါကတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီဘက်ကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်ဒီနေရာလေးပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်တဲ့လေလို့ကျွန်တော်ကယူဆပါတယ
်အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဉာဏ်ပညာခဏကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရောက်ပါမယ်
ခေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့အသိပ္ပံနဲ့ဤပညာအစီအစဉ်ကိုတလှည့်ပြန်ပြီးထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနက်ဖြန်စနေမနက်ခင်းမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိမကြာခင်မှာကြဲကြဲပြန့်ပြန့်စစ်ဆေးနိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။စစ်ဆေးနိုင်ဖို့အတားအဆီးဖြစ်နေတဲ့ကြိုးတွေအားလုံးကိုရှင်းလင်းထားပြီလို့သမ္မတကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဒါပေမဲ့ဘလောက်အတိုင်းအတာနဲ့ဘလို့စစ်ဆေးနိုင်မှာလဲဆိုတဲ့အသေးစိတ်ကိုတော့သူကရှင်းပြမထားပါဘူး။အမေရိကန်ပြည်ထောင်စုမှာစုစုပေါင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူလောလောဆယ်မှာ1900ကျော်ရှိနေပြီးတော့သေဆုံးသူ40ရှိနေပါတယ်။ပိုးကူးစက်မှုကိုတားဆီးနိုင်ဖို့နယူးယောက်မြို့မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့လူစုလူဝေးလှုပ်တာတွေကိုတားမြစ်ထားပါတယ်။ဒါကြောင့်နယူးယောက်မြို့ကနာမည်ကျော် Broadway ပြားဆက်ရုံတွေကိုလည်းယာယီပိတ်ထားပါတယ်။ Maryland နဲ့ Ohio ပြည်နယ်မှာတော့စာတင်ကြောင်းအားလုံးကိုပိတ်လိုက်ပါတယ်။ကမ္ဘာတဝိုင်းဧည့်သည်တွေအများဆုံးလာကြတဲ့နေရာတစ်ခုဖြစ်တဲ့ California ပြည်နယ်က Disneyland ကစားကွင်းကြီးကိုလည်းမှတ်လတစ်လလုံးပိတ်ထားမယ်လို့ကြေညာပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ရဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်ဆိုတာကိုစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ် Trudeau လည်းဘယ်သူနဲ့မှဒီသတင်းနှစ်ပတ်ကြာမတွေ့ဘဲတီးကြခွဲနှွေသွားမယ်လို့ကြေညာပါတယ်။ဝန်ကြီးချုပ် Trudeau ဟာချမ်းချမ်းမမရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့သက်ဆိုင်တဲ့ရောဂါလက္ခဏာလည်းမပြကြောင်းဒါပေမဲ့ဆရာဝန်တွေရဲ့အကြံပေးချက်အရဝန်ကြီးချုပ်ဟာ14ရက်ကြာတယောက်တည်းတီးတန့်ခွဲနှွေသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ရုံးရကြေညာချက်မှာပြောထားပါတယ်။ကမ္ဘာတဝန်းဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်နိုင်ငံတကာအားကစားပြိုင်ပွဲတွေကိုငြိမ်းရိုက်ခတ်မှုတွေရှိလာနေတာမှာအင်္ဂလိပ်ပရီးမီယာလိဂ်နဲ့ဥရောပချန်ပီယံလိဂ်အပါအဝင်ပြိုင်ပွဲတော်တော်များများကိုရပ်ဆိုင်းတာဖြတ်တာတွေရှိနေပါတယ်။အင်္ဂလန်ပရီးမီယာအသင်းလိဂ်မှာဒီအာဆနော်နီးပြနဲ့ချယ်ဆီကစားသမားတို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပြီးတဲ့နောက်ပရီးမီယာလိဂ်ဘောလုံးပွဲတွေကိုလာမယ့်ဧပြီလ၄ရက်နေ့အထိရွှေ့ဆိုင်းလိုက်တယ်လို့ကြေညာလိုက်ပါတယ်ရှင်။
သတင်းချင်းညုတ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လွှင့်မှုကမက်ခင်ဖြူတွေဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကချောင်းစတန်မုတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.